Welcome to the Voice of America in Burmese.
Mingla mne khema sha. Washington ni Radio American tan ga ni 2020 July la 2 ye. Chitadri ni mne khin season rwe go Myanmar san lo din mne 6 na yi ga ni 9 na yi thi. Line lo meter 24 40 na 51. Line lo meter 190 ro ga ni thon lwe pe ni ba wi. Chama khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တို့ပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပွားချိန်ကစပြီးကမ္ဘာတစ်လွှာဒီရောဂါကူးစက်မှုအလုံးရဲ့ထက်ဝက်ကျော်ဟာဇွန်လထဲမှာဖြစ်ပွားခဲ့တာကိုကြည့်ရင်ဒီကပ်ရောဂါအရှိန်မြင့်နေတာကိုပြနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဗိုလ်တဖူးနေမှာပြောပါတယ်။ WHO အကြီးအကဲ Tedros Ghebreyesus ကဒီရောဂါဖြစ်ပွားမှုအလုံးရဲ့60ရာခိုင်နှုန်းဟာပြီးခဲ့တဲ့လထဲမှာပဲဖြစ်ပွားခဲ့ကြောင်းပေါ်တဘူးနဲ့ဂျန်နဗာသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲမှာနေ့စဉ်လိုလိုပဲတနေ့ကိုနောက်ထပ်အကူဆက်ခံရသူပေါင်း 36,000 ကျော်ရှိနေတာကြောင့်ဒီကာယောဂါနဲ့ပတ်သက်တဲ့ချင်းကပ်လုံဆောင်မှုတွေကိုအပြည့်အဝဆောင်ရွက်မှသာထိရောက်မှုရှိမယ်လို့လည်းသတိပေးပါတယ်ဒါအပြင်ဒီယောဂါထိန်းချုပ်ရေးကိုသေးသေးချာချာမလုပ်တဲ့နိုင်ငံတွေအနေနဲ့ဒီယောဂါဌာန်ကိုရေရှည်ခံနိုင်ရသလိုခက်ခက်ခဲခဲနဲ့ရင်ဆိုင်ရဖို့ရှိတယ်လို့ပြောပါတယ်တရုတ်နိုင်ငံမှာစတင်ခဲ့တဲ့ဒီကာယောဂါဟာပေါ်တဘူးနဲ့အထိဆိုကဘာတလွှာလူပေါင်း10,000ခွဲကျော်ကိုကူးဆက်ခဲ့ပြီးတေဆုံးရသူကတန်းတဝဲကျော်နေပါပြီ။အကူးဆက်ခံရသူနဲ့တေဆုံးသူစုစုပေါင်းမှာ4ပုံတပုံလောက်ဟာအမေရိကန်နိုင်ငံကဖြစ်ပါတယ်။ COVID-19 ကာယောဂါတုံ့ပြန်ရေးအတွက်အထောက်အကူဖြစ်အောင်ကဘာတလွှာအပြစ်ခံရက်ဆဲကြဖို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပန်ကြားမှုရက်ပေါင်း100ပြည့်ရတဲ့နောက်မှာပေါ်တဘူးနဲ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှအင်အားကြီးနှစ်နိုင်ငံရဲ့ကန့်ကွက်မှုတွေကိုကြော်လွှားပြီးတခဲနဲ့အတည်ပြုနိုင်ပြီဖြစ်ပါတယ်။ညှိနှိုင်းမှုတွေဟာမလွဲကူလှပေမဲ့အခုလိုဆုံးဖြတ်ချက်ချနိုင်တာကိုကြည့်ရင်အထူးသဖြင့်ဒီကာယောဂါကိုရင်ဆိုင်ရမှာမတူကွဲပြားမှုတွေကိုကြော်လွှားနိုင်တယ်ဆိုတာပြနေကြောင်းလုံခြုံရေးကောင်စီအလှည့်ကျသဘာဝတိကုလသမဂ္ဂဆိုင်ရာဂျာမနီတန်မတ်ကြီးကပြောပါတယ်။မတ်လ23ရက်နေ့ကအာရှဥရောပနဲ့မြောက်အမေရိကတိုက်ကနေရာတချို့မှာဒီယောဂါကူးစက်မှုအခြေအနေဆိုးဝါးလာနေချိန်မှာပဲရှိပညာရှင်တွေနဲ့ကုလီကယ်ဆယ်ရေးလုပ်သားတွေဒီယောဂတက်ဖြင့်လှုပ်ဆောင်နေအောင်သက်ဆိုင်အဖွဲ့အစည်းအလုံးကအပြစ်ခတ်တွေရက်ဆဲကြဖို့ကုလသမဂ္ဂအကြီးအမှုချုပ်ကပန်ကြားခဲ့တာပါဒီပန်ကြားချက်ကိုနိုင်ငံအများပြားနဲ့လက်နက်ကိုင်အဖွဲ့အများပြားကအပြုသဘောဆောင်တုံ့ပြန်ကြပါပဲတချို့နိုင်ငံတွေမှာတော့တိုက်ပွဲတွေပိုပြီးတိုးလာတာရှိပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားမှုနဲ့ကူးစက်ပြန့်နှံ့မှုတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးမပြေမလည်ဖြစ်နေတာကြောင့်နိုင်ငံကိုင်ပြည်ပကအရေးဘလို့ကိုင်တွေဖြည့်ရှင်းရမယ်ဆိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှာသဘောတူညီမှုမရနိုင်တဲ့အတွက်အခုလိုကြန့်ကြာခဲ့ရတာလည်းဖြစ်ပါတယ်။အမေရိကန်အနောက်မြောက်ပိုင်းကဝါရှင်တန်ပြည်နယ်ဆီယတယ်မြို့မှာဆန္ဒပြနေသူတွေဖယ်ရှားပေးဖို့အတွက်မြို့တော်ဝင်ကအုပ်ချုပ်ရေးအမိန့်ထုတ်ပြန်လိုက်တဲ့နောက်မှာဗိုလ်တဖူးတွေကဆန္ဒပြတဲ့နေရာကိုရဲတွေရောက်လာခဲ့ပါတယ်။တရားမမျှတာတဲ့ခွဲခြားဆက်ဆံမှုတွေရဲတွေရဲ့ဆိုးဝါးတဲ့လုပ်ရက်တွေအဆုံးသတ်စေဖို့တောင်းဆိုတဲ့ဆန္ဒပြသူတွေနဲ့မြို့အရှိပိုင်းရဲတပ်ဖွဲ့တို့ကြားပဋိပက္ခတွေဖြစ်ပွားခဲ့တဲ့နောက်မှာမြို့တော်ရဲတပ်ဖွဲ့ကဆန္ဒပြမှုတွေကိုလှစ်လျူရှုထားခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကစပြီးဆီယတယ်မြို့မှာကက်ပီတယ်ဟီးလ်နေရာကိုဆန္ဒပြသူတွေတရင်နှစ်ပတ်ကြာတင်ပိုက်ထားခဲ့တာဖြစ်ပါတယ်။မေလ25ရက်နေ့ကမင်းနီယာပိုလစ်မြို့မှာအာဖရိကန်အမေရိကန်မျိုးသားဂျော့ချ်ဖလော့ရဲဖမ်းထားစဉ်တေဆုံးခဲ့ရတာနဲ့ပတ်သက်ပြီးဆီယတယ်အပါအဝင်အမေရိကန်နိုင်ငံတလွှားနဲ့ကမ္ဘာနေရာတချို့မှာပါခွဲခြားဆက်ဆံမှုမရှိစေတဲ့အတွက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ CLDN မြို့မှာတော့ပြီးခဲ့တဲ့10ရက်အတွင်းတနက်ကင်ချမ်းဖက်မှုတွေက၄ညဖြစ်ပွားခဲ့ပြီးအဲ့ဒီဆန္ဒပြတဲ့နေရာမှာလူငယ်10ကျော်သက်2ဦးသေဆုံးခဲ့ရတယ်လို့နောက်ထပ်2ဦးလည်းဆေးကုသအခံယူနေရတာပါ။မြို့တော်ဝင်ကမြို့အရှိပိုင်းဒေသနဲ့အဲ့ဒီနားကပန်းချံတဝိုက်လူစုဝေးမှုကိုတရားမွန်ကြောင်းကြေညာခဲ့တဲ့နောက်ပိုင်းအဲ့ဒီနေရာတဝိုက်မှာရဲတွေပြန်နေရာယူထားလိုက်ပါပြီ။ရုရှားနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးကိုမဲဆန္ဒရှင်တွေကထောက်ခံကြောင်းပြည်လုံးကျဆန္ဒခံယူပွဲကနဦးရလာတွေမှာဖော်ပြနေတဲ့အတွက်လက်ရှိသမ္မတဗလာဒီမီယာပူတင်ဟာနောက်ထပ်ပြန်ပြီးဝင်အရွေးခံနိုင်မှာဖြစ်တယ်လို့2036ခုနှစ်ဒီလဲအာဏာဆက်ပြီးနေဖို့လမ်းပွင့်သွားပါပြီ။ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးအတွက်မဲဆန္ဒရှင်83ရာခိုင်နှုန်းလောက်ကထောက်ခံကြပြီးကန့်ကွက်သူက26ရာခိုင်နှုန်းလောက်မပြည့်ဘူးလို့မဲပေးတဲ့လုပ်ငန်းစဉ် 3.8% ရာခိုင်နှုန်းလှုပ်ဆောင်ခဲ့ပြီးဖြစ်တဲ့ဇန်နဝါရီလ10ရက်နေ့မှာဗဟိုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မော်စကိုမြို့တော်ကမဲယုံတွေမှာရုရှားစံတော်ချိန်နေ့လည်း2နာရီတိမဲလာပေးသူ46ရာခိုင်နှုန်းရှိတယ်လို့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်မှာတော့62ရာခိုင်နှုန်းလာပြီးမဲပေးကြတာပါ။ မဲပြရမယ်နောက်ဆက်ရက်ကိုဇူလိုင်လနေ့အထိတက်မှတ်ထားတာပါမဲယုံတွေကိုဇွန်လ25ရက်နေ့ကစဖွင့်ပေးကြတာဖြစ်ပြီးအခုလိုမကြုံစဘူးတပတ်ကြာမဲယုံတွေဖွင့်ပေးရတာဟာကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတာကြောင့်မဲယုံတွေမှာလူတွေတိုးမနေအောင်ဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.3 9ဒိုင်းလိုမီတာ40 kHz 8.3 9ဒိုင်းလိုမီတာ51 kHz 5805နဲ့ဒိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်နေပါသေးတယ်ရှင
်ကျွန်တော်ရမ်းတော်မှာ VV American အတိုင်းရဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်အင်ဒိုနီးရှားနိုင်ငံအာချီပီနယ်ရဲ့တမ်းကြီးတစ်ခုကိုဇွန်လ24ရက်နေ့ကဆက်လီနယ်ရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခသည်69ကိုလူသားချင်းစာနာဒေါက်တာမိုယာယာယီလက်ခံဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးသူတို့နေရာမြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်ကိုပြန်ပို့ဖို့ကိုဦးစားပေးလှုပ်ဆောင်သွားမယ်လို့အင်ဒိုနီးရှားနိုင်ငံကပြောပါတယ်။ရုပ်တံကတစ်ဆင့်ပြုလုပ်တဲ့အာဆီယံနဲ့အော်စတြေးလျနိုင်ငံဝန်ကြီးအစင်အထူးစီဝေးကျင်းပချိန်မှာအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နိုဘာစူရီကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ရိုဂျာဒုက္ကဒယ်ရီနေရမြန်မာနိုင်ငံကိုမိမိစန္ဒာလျောက်ဘေးရန်ကင်းကင်းနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကပထမဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းဒါကြောင့်ဒုက္ခဒယ်ရီနေရပြန်ရေးသင့်လျော်တဲ့ပတ်ဝန်းကျင်ကိုအမြန်ဆုံးဖန်တီးပေးဖို့တောင်းဆိုကြောင်းလည်းသူကပြောပါတယ်ရိုဂျာဒုက္ကဒယ်ရီကိစ္စနိုင်ငံတကာဖွဲ့စည်းတွေနဲ့ခီးနားဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်အင်ဒိုနီးရှားနိုင်ငံရဲ့ဒီဌာနအနေနဲ့နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရဖွဲ့ IOM နဲ့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးရော UNHCR အဖွဲ့တို့နဲ့ပူးပေါင်းဆောင်ရွက်နေကြောင်းအဲ့ဒီအဖွဲ့တစ်ဖက်စလုံးကဒုက္ခသည်တွေကိုယာယီလက်ခံပေးထားတဲ့အင်ဒိုနီးရှားနိုင်ငံအပေါ်ကျေးဇူးတင်ရှိကြကြောင်းဒုက္ခသည်တွေကိစ္စအဲ့ဒီအဖွဲ့တွေနဲ့ဆက်လက်ရှင်းလင်းဆောင်ရွက်သွားမှာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နိုမာစတိုရီကပြောပါတယ်အင်ဒိုနီးရှားနိုင်ငံကယာယီလက်ခံထားတဲ့ဒုက္ခသည်အများစုဟာ UNHCR ကထုတ်ပေးထားတဲ့ဒုက္ခသည်မတ်ပုံတင်ကန်ဆောင်ထားသူတွေဖြစ်တာကြောင့် UNHCR ဖွဲ့အောင်မှာဒုက္ခသည်ဆိုင်ရာအခွင့်အရေးခံစားခွင့်ရရှိနေသူတွေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအင်ဒိုနီးရှားနိုင်ငံမှာရှိတဲ့ Amnesty International Indonesia လူ့ခွင့်ရေးအဖွဲ့ကလည်းအခုရောက်ရှိနေတဲ့ဒုက္ခသည်တွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့အင်ဒိုနီးရှားဗဟိုအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒါအပြင်ကန့်ကွက်ခွင့်မရဘဲပြည်내ထဲမှာမျောနေဆဲဖြစ်တဲ့တခြားဒုက္ခသည်တွေရဲ့အသက်ကိုကယ်တင်ဖို့ဒေသဆိုင်ရာစတူဒီယိုတရက်ကိုအင်ဒိုနီးရှားနိုင်ငံအနေနဲ့အများဆုံးကျင်းပပေးဖို့ကိုလည်း Amnesty International Indonesia ကတောင်းဆိုထားပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံအာချီပီနယ်ကမ်းခြေတစ်ခုကိုဆက်လက်နဲ့ရောက်ရှိသွားပြီးနောက်မကြာခင်ရပိုင်းကပဲကန့်ကွက်ခွင့်ရခဲ့တဲ့ရိုဟင်ဂျာဒုက္ခသည်69ကိုနိုင်ငံနဲ့အမျှအကူအညီတွေပေးရနေတယ်လို့အင်ဒိုနီးရှားမှာရှိတဲ့ကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေပြောင်းအခြေချနေတဲ့သူများအကူအညီပေးရဖို့ IOM ကပြောပါတယ်အချီပီနေတဲ့ဒုက္ခသည်တွေကိုနေရာချထားပေးတဲ့နေရာမှာအကူအညီပေးနေတဲ့ IOM အဖွဲ့မှာသူနာပြူတယောက်စကပြတယောက်နဲ့တခြားဝန်ထမ်းတွေပါဝင်တယ်လို့ IOM အဖွဲ့ကပြောပါတယ်။ရင်းနဲ့အစားအစာတွေထောက်ပံ့ပေးထားတဲ့အပြင်ရေတိုင်ကြီးတွေနဲ့တကူရေတန်ရှိရေးအသုံးဆောင်တွေကိုပေးအပ်ထားပြီး COVID-19 ရောဂါတည်ကောင်းစေရာသတင်းချက်လက်တွေကိုရှင်းပြထားတယ်လို့ပြောပါတယ်။ဂျပန်120ကျားပင်လယ်ထဲဖြတ်တန်းပြီးအချီပီနေကိုရောက်လာတဲ့ဒုက္ခသည်တွေနဲ့မိသားစု23စုပါဝင်တယ်လို့တယောက်တည်းသမားတွေနဲ့အုတ်ထင်းသူမပါတဲ့ကလေးငယ်တို့လည်းပါဝင်ပါတယ်။အင်ဒိုနီးရှားနိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဂျာဒုက္ခသည်1800ကျော်ကိုလက်ခံဖို့သဘောတူခဲ့တဲ့2015ခုနှစ်တုန်းကလည်းအယုံမမဖွဲ့ကအခုလိုအကူအညီပေးခဲ့ဖူးပါတယ်ခင်ဗျာ။တရုတ်နိုင်ငံတွင်လုပ်ငန်းလုပ်ဆောင်နေတဲ့အမေရိကန်သတင်းဌာန၄ခုရဲ့ရုပ်လုံငန်းဆိုင်ရာအသေးစိတ်သတင်းချက်လက်တွေကိုပေးအပ်ဖို့တရုတ်စုရကမနေ့ကတောင်းဆိုလိုက်ပါတယ်။အမေရိကန်စုရကတရုတ်နိုင်ငံပိုင်သတင်းဌာနတွေကိုဖိနှိပ်ချုပ်ချယ်တာကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုလုပ်ဆောင်တာလို့လည်းတရုတ်နိုင်ငံပိုင်သတင်းဌာနတွေကပြောပါတယ်။အမေရိကန်သတင်းဌာနတွေဖြစ်တဲ့ AP သတင်းဌာန CBS News National Public Radio နဲ့ United Press International UPI သတင်းဌာနတွေရဲ့တရုတ်ခြေစားရုပ်ကွဲတွေမှာရှိတဲ့ဝန်ထမ်းအင်အားဘန္ဒာယီနဲ့အရာပိုင်ဆိုင်မှုအထောက်အထားတွေနဲ့တခြားအသိစိတ်ချက်လက်တွေကိုတပတ်တွင်းတရုတ်ဆိုရကိုပေးအပ်သွားဖို့နိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရဆော်လီဂျန်ကဗတိကပုံမှန်သတင်းစာရှင်းလင်းပွဲမှာတောင်းဆိုခဲ့တာဖြစ်ပါတယ်။ American အခြေစိုက်တရုတ်သတင်းဌာနကွဲတွေအပေါ်အကြောင်းပြန်တိုင်းလုံးမင်းတက်ဖိနှိပ်နေတဲ့အတွက်တရုတ်နိုင်ငံကအခုလိုတုံ့ပြန်တာဖြစ်ပြီးဒါဟာတရားမျှတတဲ့တုံ့ပြန်မှုဖြစ်တယ်လို့ပြောခွင့်ရဆောင်ကပြောပါတယ်။ပြီးခဲ့တဲ့လတုန်းကအမေရိကန်နိုင်ငံတည်းလုပ်ငန်းလုပ်ကြိုက်နေတဲ့တရုတ်နိုင်ငံပိုင်သတင်းဌာနကွဲ၄ခုကိုပြပအစိုးရအတွက်အလုပ်လုပ်ပေးနေတဲ့အဖွဲ့အစည်းတွေအဖြစ်အမေရိကန်အစိုးရကသတ်မှတ်ခဲ့ပြီးဝန်ထမ်းကြီးအတွက်ကန့်သတ်ထားခဲ့ပါတယ်။ ဒီသတင်းဌာနတွေဟာတူအစိုးရနဲ့အတူအနာရကွန်မြူနစ်ပါတီနဲ့ဆက်နွယ်နေတာကြောင့်အခုလိုလှုပ်ဖို့လိုအပ်တယ်လို့အမေရိကန်တို့ကပြောထားခဲ့ပါတယ်ဖေဗရူလာလကလည်းအမေရိကန်နိုင်ငံအတွင်းလှုပ်လှုပ်နေတဲ့တူသတင်းထောက်တွေကိုတားမြစ်ကန့်သတ်လိုက်တဲ့အထွေတူနိုင်ငံကလက်တုံ့ပြန်ပြီးအမေရိကန်သတင်းထောက်တွေကိုနှင်ထုတ်ခဲ့ပါသေးတယ်ဒါအပြင် Times Magazine နဲ့ VOA သတင်းဌာနတို့ကိုလည်းလုံခြုံရေးအသေးစိတ်အချက်လက်တွေကိုတူအစိုးရကိုပေးအပ်ရမယ်လို့တောင်းဆိုထားပါတယ်ခင်ဗျာဗြိတိန်နိုင်ငံရဲ့အခြေချနေထိုင်ခွင့်ရမယ်ဟောင်ကောင်ပြည်သူဥယျာဉ်ကိုတုံ့တန်းအထိတိုးမြှင့်ပေးသွားမယ်လို့ဗြိတိန်နိုင်ငံကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။ဒီအခြေချနေထိုင်ခွင့်ကတစဉ်ဟောင်ကောင်သားတွေဗြိတိန်နိုင်ငံသားခံယူခွင့်အလားအလာလည်းရှိနေတာပါ။ BNO လို့ခေါ်တဲ့ဗြိတိန်ပြည်ပနိုင်ငံသားလက်မရဖို့အချက်လက်တွေနဲ့ကိုက်ညီတဲ့သူတွေကိုလုံးလုံးဆယ်မှာဗြိတိန်နိုင်ငံအတွင်းပြည်ဝင်ခွင့်ပေးကြမလို့ပဲ6လနေထိုင်ခွင့်ပြုထားတာပါ။သူတို့အနေနဲ့ဗြိတိန်နိုင်ငံမှာအမြဲတမ်းနေထိုင်ခွင့်နဲ့အလုပ်လုပ်ကံခွင့်သားနဲ့ရရှိမှာဖြစ်ပြီးအခြေချပြီးတဲ့နောက်ဆက်လက်အကြာမှာနိုင်ငံသားလျှောက်ခွင့်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့မိလာတုန်းကတော့တရုတ်နိုင်ငံကယူဌာနပြောခွင့်ရဇောင်လီချန်းကဗီယက်နမ်လက်မှတ်ကိုင်ဆောင်ထားသူတွေဟာတရုတ်နိုင်ငံသားတွေသာဖြစ်ပြီးဗြိတိန်နိုင်ငံသားဖြစ်ခွင့်ပေးဖို့တိုက်တွန်းလှုံ့ဆော်လာတာဟာကိုယ့်ရဲ့တည်ချက်ကိုသာမကဘဲနိုင်ငံကဥပဒေကိုချိုးဖောက်တာဖြစ်ကြောင်းပြောပါတယ်။တရုတ်နိုင်ငံကဟောင်ကောင်မှာအမျိုးသားလူကြုံရေးဥပဒေသိက္ခာပြဋ္ဌာန်းခဲ့ပြီးတဲ့နောက်မှာဗြိတိန်နိုင်ငံကအခုလိုလှုံ့ဆော်လိုက်တာလည်းဖြစ်ပါတယ်သတင်းတွေနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလတွေကျင်းပမယ့်ရွေးကောက်ပွဲတွေမှာအမဲဆန္ဒနယ်မြေတချို့အပြောင်းလဲလုပ်ထားတဲ့အတွက်အခြေအနေပြောစရာဖြစ်လာနေတဲ့အကြောင်းသိကြပေးကြပါတယ်ကျွန်မမေခါပါနိုဝင်ဘာလမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်အမဲဆန္ဒနယ်မြေတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြီးညာခဲ့ရမှာအပြောင်းလဲတွေရှိခဲ့တဲ့အတွက်ဝေဖန်တန့်တွေထွက်ပေါ်လာခဲ့တာပါအထူးသဖြင့်တိုင်းရင်းသားဒေသတွေမှာမဲဆန္ဒနယ်မြေအချို့အပြောင်းလဲရှိခဲ့တဲ့အတွက်သက်ဆိုင်ရာနယ်မြေတွေအတွက်ကိုစားပြုမှုကိုထိခိုက်မှာစိုးရိမ်နေကြတာပါရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရကယားရခိုင်ရှမ်းပြည်နယ်တွေနဲ့အေရဝတီတိုင်းတွင်းကအမျိုးသားလွတ်တော်နယ်မြေတချို့မှာအပြောင်းလဲတွေလုပ်ခဲ့သလိုအရင်ကရွေးကောက်ပွဲကျင်းပနိုင်တာမရှိခဲ့တဲ့ရှမ်းပြည်နယ်ဝါကူပိုင်းအုတ်ချုပ်ခွင်ရနယ်မြေတွေဖြစ်တဲ့ပန်ဆန်းနာဖန်းပန်ဝိုင်းဝိုင်းမောစတဲ့နေရာတွေမှာပါရွေးကောက်ပွဲလုပ်မယ်လို့ကြေညာထားခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုအပြောင်းလဲတွေကိုလှုပ်ဆောင်ရမှာဆက်ဆံရာဒေသတွေကနိုင်ငံရေးအင်အားစုတွေနဲ့တိုင်းမင်းဆွေးနွေးမှုမရှိဘူးဆိုပြီးကရင်အမျိုးသားပါတီဥက္ကဋ္ဌခွန်မီထူးတို့လိုတိုင်းရင်းသားနိုင်ငံရေးသမားတွေကထောက်ပြနေကြတာပါ
။တခြားသောမဆန်းတဲ့နေရာတွေကိုဟိုဖက်ဟိုကြောင်းထက်လိုက်ပေါ့နော်ဒီထက်မဆန်းတဲ့ကြောင်းထက်လိုက်လဲလို့ရတယ်ဒါဘာတောင်းလို့လဲဆိုတော့ကျွန်တော်တို့ရှင်းနေမဖြစ်ဘူး။ဆုတ်ကိုယ်ဆက်လက်လောင်းလိုက်တာအရင်တန်းဖြစ်နေတယ်လို့နည်းနည်းထားတဲ့အတွက်ပေါ့နော်အာဝင်ကျန်ခုတည်းကပေါ့နော်ဖြစ်ချင်သွားတဲ့အဲ့ဒီအနေနဲ့တွေ့ရတော့ပေါ့နော်ကိုယ်ဆက်လက်လောင်းရင်ဝင်ကျန်နေနေရာတွေကြောင်းလည်းဖြစ်သွားတော့အမှမဆန်းတဲ့နေရာပေါ့နော်ကြောင်းမဝင်ကျန်ရမလို့ဒါမှမဟုတ်လည်းသူတို့နေနေတာတောင်းနေတယ်နေမှာပဲသူဆက်မဝင်ကျန်ရမလို့ဆိုတဲ့အခြေအနေပေါ့နော်ကျွန်တော်တွေ့ရတယ်ဒါတော့ဒီကိစ္စနဲ့ပတ်သက်မှာကော်မရှင်ကျွန်တော်တို့နေနေတဲ့အချိန်ကတော့လာဝကရဲ့ဇင်းရပဲပေါ့နော်သူတို့စိတ်ပြီးမှအတန်တီးပြီးမှလုပ်သွားတော့ပေါ့ဒါတော့ဒါကကျွန်တော်တို့နေနေတာမတရားလို့ယူဆရပေါ့နော်နိုင်ငံရေးပါတီတွေကိုတိုင်ပင်နေတယ
်နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးအချင်းများနေတဲ့ဖြစ်တဲ့ရခိုင်ပြည်နယ်မောင်းတော်မှာလေဒီနေ့ရွေးကောက်ပွဲမှာမဲဆန္ဒနေမည်တစ်ခုကိုရှော့ချထားပြပါတယ်မွတ်စလင်အများစုရှိရာဒေသမှာအခုလိုအပြောင်းလဲလုပ်ခဲ့တာဟာအခြေခံအခွင့်အရေးတွေကိုငြင်းပယ်နေတာလားဆိုတာကလည်းမေးစရာဖြစ်နေတယ်လို့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအတွင်းမှဦးကျော်စိုးအောင်ကမေးခွန်းထုတ်သွားပါတယ်
တောင်တက်ဆဲမှာအမျိုးသားလူ့တော်မောင်းတော်မှာနေနေရဒီလူ့တော်တနေရကျင်းနေလူ့တော်နေနေရအဲ့လိုမျိုးနဲ့နေရာသတ်မှတ်ပြီးတော့ကျွန်တော်တို့ကလူတွေကလည်း9ယောက်တောင်ရွေးချယ်ဆံပိုင်းနေရတယ်2015လေးဒီတိုင်းပဲ2015ဒီကအမျိုးသားလူ့တော်နေနေရမောင်းတော်မှာရှိတယ်ဆိုတာကအဲ့နမေယာဇလုံးကိုမင်းကျဲတဲ့လူတွေကတင်းပြနိုင်ငံသားဖြစ်တဲ့အမျိုးသားလူတော်နမေယာသတ်မှတ်တယ်လို့ကျွန်တော်တို့ရေဝီရအပြင်မဟုတ်ဘူးဥပဒေအရရောနိုင်ငံသားဥပဒေစွန့်အရရောကျွန်တော်တို့ယူဆလို့ရတယ်သတ်မှတ်လို့ရတယ်။နိုင်လူနေစုတွေရဲ့အခွင့်အရေးဆွန့်ဆွနေတာကတော့ကျွန်တော်တို့လက်တွေ့တွေ့ရတယ်သိရတယ်။အဲ့ဒီတော့အဲ့လိုမျိုးတွေ့ရသိရတော့နိုင်ငံတော်အတွက်ရည်ရွယ်ချက်မကောင်းဘူးပေါ့နော်
။ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားနေပြီပဲ။မြို့နယ်အားလုံးမှာတော့ရွေးကောက်ပွဲတွေကျင်းပသွားမယ်လို့ကော်မရှင်ကကြေညာထားပါတယ်။ဒါပေမဲ့လည်းလုံခြုံရေးအရာစိန်ခေါ်မှုတွေကြားမှာလွတ်လွတ်လပ်လပ်တရားမျှမျှတတ်တတ်ကျင်းပနိုင်ပါမလားဆိုတာကိုလည်းရခိုင်မျိုးသားပါတီဥက္ကဋ္ဌဥတာထွန်းလှတို့ဒေသခံနိုင်ငံရေးအတိုင်းဝိုင်းကဆိုရင်းနေကြပါတယ်
။ချိခိုင်မှုကအဲ့အဲ့တမ်းပါကျွန်တော်ဟိုလူမျိုးကြီးရခိုင်မျိုးကြီးပ
partie de Chile. Nous, par exemple, par exemple, nous avons des milliers de partis de Aïsama, des bidons de Monama, chez Fétanière, et un tel mec, un an, အဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့
ကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့နိုင်ငံရေးပါတီတွေနဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးတာမရှိဘူးဆိုပြီးနိုင်ငံရေးပါတီတချို့ကဝေဖန်နေကြသလိုသတင်းရဲ့ဆက်လက်ထုတ်ပြန်မှုတွေမှာလည်းပွင့်လင်းမြင့်တမ်းမှုမရှိဘူးဆိုပြီးစွပ်စွဲနေတာလည်းရှိပါတယ်။အခုလိုမဲဆန္ဒနယ်မြေတချို့အပြောင်းလဲလုပ်ခဲ့တာအပါအဝင်ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အမေကနေဖက်ပေါ်နေတဲ့အပေါ်ကော်မရှင်ကိုမေးမြန်းဖို့အကြိမ်ကြိမ်စူးစမ်းခဲ့ပေမဲ့တုံ့ပြန်ဖြေကြားခြင်းမရှိခဲ့ပါဘူး။ကျွန်မမူပါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ကြာတာပြင်းနေတဲ့ခင်ဗျူရီမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ထွင်နေပါတယ်။ကျွန်မအင်ဂျင်နိုင်မှာရိုဟင်ဂျာတွေကိုဆုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်ဆိုတော့ဂူတာပြင်းအမှုမှာမြန်မာစစ်ခုံရုံးရဲ့ကင်တွယ်စီရင်ပုံဟာနိုင်ငံတကာတရားဥပဒေစံနှုန်းနဲ့မကိုက်ညီတဲ့အပြင်တရားမျှတရေးအတွက်လုပ်ခဲ့တယ်ဆိုတာမျိုးအတိအမှတ်ပြုလို့မရကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ရဲ့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါ။အင်္ဂါနေ့ကတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ထုတ်ပြန်ခဲ့တဲ့ဂူတာပြင်းကျေးရွာအမှုမှာစစ်အရာရှိကြီးတဦး၊အရာရှိငယ်တဦးနဲ့အောက်ခြေစစ်သားတဦးစုစုပေါင်း၃ဦးအပေါ်စစ်တရားရုံးကပြစ်မှုစီရင်ချက်ချမှတ်ခဲ့ရာဟာအင်းနေရွာအမှုပြီးဒုတိယမြောင်းလို့ပြောနိုင်ပါတယ်။စစ်တပ်ဘက်ကလုံလေလုံထမရှိတဲ့ဖြစ်စဉ်တခုလို့နိုင်ငံတကာသတင်းတချို့မှာတော့ဖော်ပြခဲ့ပါတယ်။ဒါပေမဲ့လည်းစစ်တရားရုံးရဲ့စီရင်ချက်မှာဘယ်သူတွေကိုဘလို့ပြစ်မှုနဲ့စီရင်ချက်အမိန့်ချမှတ်ခဲ့တယ်လဲဆိုတာမသိရတဲ့အတွက်ရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုမှာတရားမျှတမှုရှိရေးနဲ့တာဝန်ခံမှုရှိရေးအတွက်တမရော်ဘက်ကလုတ်ခဲ့တယ်ဆိုတာမျိုးလက်ခံလို့မရဘူးလို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် It's impossible to know whether this is progress or if this is justan empty public relations exercise by the new
အပြည့်သဘောဆောင်တဲ့တိုးတက်မှုလားဒါမှမဟုတ်အများပြည်သူနဲ့ဆက်ဆံရေးအတွက်ဆိုပြီးစစ်တပ်ကလိုအပ်တဲ့အချက်တွေဘာမှဖော်ပြမထားတဲ့ကြီးညာချက်မျိုးတသက်ထုတ်ပြန်တာလားဆိုတာတော့မသိနိုင်တော့ပါဘူး။ဒါကြောင့်လဲဆိုတော့သူတို့ထုတ်ပြန်ချက်မှာဘလို့ဆွဲချက်တွေနဲ့စီရင်ခဲ့တယ်လဲဆိုတာလုံးဝဖော်ပြမထားပါဘူး။စစ်အရာစုဝေးကျူးလွန်မှုလားလူတက်မှုလားမီးရှို့မှုလားလိင်အကြမ်းဖက်မှုဒါမှမဟုတ်စစ်တပ်ဆိုင်ရာအမိန့်တွေကိုလိုက်နာခြင်းမရှိလို့လားအဲ့ဒါဆိုရင်တော့အမှုကအလွန်သေးတဲ့ပြစ်မှုကျူးလွန်မှုမျိုးဖြစ်ပါလိမ့်မယ်။နောက်ပြီးသူတို့ကိုထောင်ထဲမှာထားမှလားဘယ်နှစ်နှစ်ကြာခံရမှလဲဆိုတာတွေလည်းဖော်ပြမထားပါဘူး။ဒါပြင်ကျူးလွန်သူတွေရဲ့နာမည်တွေနှိပ်စက်နှင်းပန်းတက်ပြတ်ခံရသူတွေရဲ့အမည်တွေလည်းဖော်ပြမထားပါဘူး။အဲ့ဒီတော့ဒီစစ်ခုံရုံးတရားစီရင်မှုဟာတရားမျှတမှုနဲ့တာဝန်ခံမှုအတွက်လားဆိုတာမသိနိုင်တယ်လို့အတိအပယ်လည်းမရှိဘူးလို့ Brett Adams ကပြောပါတယ်။တစ်ဖက်မှာတော့မြန်မာစစ်တပ်က ICJ နိုင်ငံတကာတရားရုံးရဲ့အမိန့်ကိုတုံ့ပြန်ဆောင်ရွက်တာမျိုးဖြစ်နိုင်တယ်ဆိုပေမဲ့သူတို့လုံရက်ကိုနိုင်ငံတကာတရားရုံးအနေနဲ့လက်ခံယုံကြည်ဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်း Brett Adams ကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုအတိအမှတ်ပြုမထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကတော့သူကိုယ်တိုင်2019ဒီဇင်ဘာလက ICJ နိုင်ငံတကာတရားရုံးမှာခုခံခြေပါတော့ကလည်းတက်မတော်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပြည်ရင်းဥပဒေနဲ့အညီကင်တွယ်သွားမှာဖြစ်တယ်လို့တုံ့ပြန်ခဲ့တာပါ။ဒါပေမဲ့ဒီလိုခုခံခြေပါချက်ဟာအငင်းပွားစရာဖြစ်နေတယ်လို့လက်တွေ့မှာရိုဟင်ဂျာတွေအပါအဝင်လူနည်းစုတိုင်းရင်းသားတွေပေါ်စစ်တပ်ရဲ့ဖိနှိပ်နှိမ်ပန်းမှုတွေအတွက်တရားမျှတရေးဥပဒေနဲ့အညီဆောင်ရွက်နိုင်စမ်းမရှိဘူးဆိုတာထင်ရှားကြောင်းဒစ်တိန်အခြေဆိုင်ဘာမကမ်ပိန်း UK ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ်
The argument as well that Aung San Suu Kyi was making at the International Court of Justice and their fear
ဒေါက်တာစုကြည်က ICJ နိုင်ငံတကာတရားရုံးမှာခုခံခြေပါတော့ကပြည်ရင်းကိစ္စမှာနိုင်ငံတကာတရားစီရင်မှုနဲ့ကင်တွေတာကိုစိုးရိမ်မိတယ်ဆိုတာမျိုးပြောသွားတာရှိပါတယ်။ဒါပေမဲ့နိုင်ငံတကာတရားစီရင်မှုဆိုတာပြည်ရင်းတရားစီရင်ရေးအလုံးမဖြစ်တဲ့အတွက်ဖြစ်လာတာပါ။အဲ့တော့ကြည့်ရတာကအထက်စစ်ဘုချုပ်တွေကိုနိုင်ငံတကာတရားရုံးတွေကတရားစွဲဖို့မလိုအောင်အကာအကွယ်ပေးတဲ့အနေနဲ့အောက်ခြေအဆင့်စစ်သားတချို့ကိုအနစ်နာခံခိုင်းပြီးတရားစွဲအပြစ်ပေးတဲ့ပုံစံမျိုးပြင်ဆင်နေတာတွေ့ရပါတယ်။တရားမျှတမှုနဲ့တာဝန်ခံမှုအတွက်အရေးယူဆောင်ရွက်ထားတာကြောင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရားစွဲဖို့မလိုတော့ဘူး။နိုင်ငံတကာတရားခုံရုံးတွေမှာမြန်မာစစ်တပ်ကိုတရားစွဲဖို့မလိုတော့ဘူးဆိုတဲ့ပုံစံမျိုးတွေ့နေရတယ်လို့ မတ်ဖာမနာကပြောပါရယ်ဗိုလ်ချုပ်လူကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်ဖက်နဲ့အရက်ဖက်ခေါင်းဆောင်ဆက်နက်ဦးကိုအာဂျင်တီးနားတရားရုံးမှာဆွဲချက်တင်အမှုဖွင့်ထားတဲ့ဒစ်တိတ်အခြေဆိုင်မြန်မာရိုဟင်ဂျာအဖွဲ့အစည်းဥက္ကဋ္ဌဦးထွန်းခင်ကလည်းဂူတပြင်းအမှုမှာတကယ်တမ်းတာဝန်ရှိတဲ့စစ်ကောင်းဆောင်တွေကိုပဲအပြစ်ပေးအရေးယူတင်ကြောင်း VOA ကိုပြောပါရယ
်နိုင်ငံတကာအနေနဲ့ ICJ တို့ ICC မှာအခုဖြစ်နေတဲ့အာဂျင်တီးနားမှာဖြစ်နေတဲ့ case တွေကဒီအဟာအပေါ်မှာဘာတစ်ခုမှရောင်ပြန်ဟမှုရှိမှာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ဒီစစ်တပ်ရဲ့ဒီနေရာမှာဒီဟာတွေကအလုံးဝကိုနိုင်ငံတကာတရားစီရင်မှုနဲ့ဆိုင်ရဲ့အတိတ်ပင်မေးပေါ့နော် meaningless ဖြစ်နေတယ
်တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဂျွန်လ30ရက်နေ့ကထုတ်ပြန်ကြမှာတော့ဂူတပြင်းဖြစ်စဉ်နဲ့ပတ်သက်ပြီးစစ်တရားရုံးကတပ်တွေစုံလင်စွာနဲ့စစ်ဆေးခဲ့ပြီးဧပြီလ30ရက်နေ့ကစစ်ဆေးမှုတွေပြီးစီးခဲ့ကြောင်းနဲ့စစ်တရားရုံးရဲ့စစ်ဆေးစီရင်မှုတွေကိုတပ်ဆိုင်ရာအတည်ပြုချက်ရရှိပြီးနောက်မှာဆက်လက်ထုတ်ပြန်သွားမယ်လို့ဖော်ပြထားပါတယ
်။ American Bidon Zuga ပြည်နယ်တချို့မှာ Coronavirus ထိန်းချုပ်ရေးတာမြင့်ချက်တွေကိုပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်ဇွန်လနှောင်းပိုင်းမှာ COVID-19 ကူးစက်မှုနှုန်းတစ်ချိန်လုံးမြင့်တက်လာတဲ့အကြောင်း Lidia Anisimova နဲ့ Victor Olenik တို့သတင်းပေးဖို့ထားတာကိုပြောပြပါမယ်။American Bidon Zuga, Arizona, Texas, and Florida binary COVID-19 ကူးစက်မှုအများဆုံးနေရာတွေဖြစ်လာခဲ့ပါတယ်။ Arizona ပြည်နယ်မှာတစ်ပတ်ထဲကူးစက်မှုအသစ် 2,000 ကျော်ရှိခဲ့တာပါ။ပြည်နယ်လက်ရှိအခြေအနေကို Arizona တက္ကသိုလ်က Fashet Fundy Mavasti ကရှင်းပြပါတယ
်။ People would look in Arizona, we'd look up far.
Arizona ပြည်နယ်သားတွေကနေရာမှာယောဂကုနေတာကိုကြည့်ပြီးတကယ်ဟုတ်ပဲအချမ်းကတနာစီယာလူတွေလို့ပြောခဲ့ကြတယ်လေ။အခုတော့ကျွန်တော်တို့ပြည်နယ်ကနေရာနဲ့တခြားကမ္ဘာနေရာတွေကိုကြော်တက်နေပါပြီ။မလာလေတော့ကချမှတ်ခဲ့တဲ့အသွားလာတွေပိတ်ပင်တာနဲ့လူချင်းခတ်ခွာကွာနေဖို့စီကံတွေကိုအရီဇိုနာပြည်နယ်သားတော်တော်များများလိုက်နာခဲ့ကြတာပါဒါပေမဲ့ကုသမှုနှုန်းကျဆင်းသွားလို့အကန့်အသတ်ချက်တွေကိုဖြေလျှော့ပေးလိုက်ကြတဲ့ကဗိုင်းရပ်စ်ကူးတဲ့နှုန်းကတက်လာတယ်လို့အရီဇိုနာတက္ကသိုလ်ဇီဝဗေဒဌာနကရှောင်းကပြောပါတယ
်
ကုကုဆက်နေတာကဗိုင်းရပ်စ်မျိုးကွဲတဲ့ကြောင့်လို့ဆိုရတဲ့အိမ်မာနေဖို့ပြောရတဲ့ရက်ကုန်သွားတာကြောင့်ဖြစ်ပါတယ်လူတွေကစိတ်အေးလေအေးနဲ့ပုံမှန်အလုပ်တွေပြန်စလုပ်တာကနေအမှုလေဖြစ်လာတာပါလို့ပြောပါရယ်ဒီနေ့ကျမရေးဌာနဆေးရုံစည်းကမ်းတွေတိတက်ပေါ်ပြီးလူနာလက္ခဏာကုသပေးလို့မရတော့မဲ့အခြေအနေကိုရောက်ခံနေပြီလို့ကြောက်ချင်သူတွေကသတိပေးတ
ယ်ပါ Already you know close to 85
အခုပဲဆေးရုံစည်းကမ်းအားလုံးမှာရှိတဲ့အရေးပေါ်ခန်းတွေမှာ80ရာခိုင်နှုန်းကျော်လူနာတွေပြည့်နေပါပြီလူနာတွေပေါ်ပြီးလက္ခဏာနိုင်မဲ့အနေအထားတိတ်မရှိတော့ပါဘူးလူတော်များများကဒေယာတီပူလာရင် COVID-19 ကူးစက်တာနည်းသွားလိမ့်မယ်လို့ယုံကြည်နေကြတာပါ။ဒါကြောင့်လွယ်လွယ်ပဲပြည်ထောင်စုလုပ်ငန်းတွေကိုပြန်ဖွင့်ပေးကြတာလည်းဖြစ်ပါတယ်။နေအောင်ကြီးနဲ့ပူပြင်းတဲ့ယာတီကဗိုင်းရပ်စ်ကိုအားနည်းသွားစေလိမ့်မယ်ဆိုတာမဟုတ်ဘူးလို့ပညာရှင်တွေကပြောလာနေပါတယ်။နှာခေါင်းစီးတက်တာနဲ့လူချင်းခက်ခွက်ခွာနေတာကိုဆက်လုပ်ဖို့လည်းတိုက်တွန်းထားပါတယ်။Texas ပြည်နယ်လိုပဲ Florida ပြည်နယ်မှာလည်းအရက်ဘားတွေကိုဒုတိယအကြိမ်ပြန်ပိတ်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးကကြေညာခဲ့ရပါတယ
်။ Right now than it did in March and April particularly
မလာနေ April လာတော့ကတည်းအခုကူရက်နှုန်းကပုံပြန်နေတယ်။ဆက်ရှိနေက34နှစ်အရွယ်ရှိတဲ့လူတွေအကြားကူရက်နှုန်းအရန်တက်လာတာကိုတွေ့ရပါတယ်လို့ပြောပါတယ်။ Virus အနေရရှိနေပေမဲ့လူတွေကလူချင်းခက်ခွက်ခွာနေရမယ့်စီကံကိုမလိုက်နာပဲတွစ်ဆုံဆက်ဆံနေကြတော့ဖြစ်ပါတယ်။ဒါကြောင့် Miami Dade ကောင်တီကလာမယ့်ဇူလိုင်လ3ရက်က9ရက်နေ့အထိလွတ်လပ်ရေးနေ့အားလိုက်ရက်မှာအနားယူကမ်းခြေတွေနဲ့အပန်းဖြေဥယျာဉ်တွေအားလုံးပိတ်ထားမယ်လို့ကြေညာခဲ့ပါတယ်။ဒေသခံ Frank Dela Cruz ကတော့ဒီလိုပိတ်လို့သဘောကျနေသူဖြစ်ပါတယ်။
I mean, 4th of July, coronavirus.
ဇူလိုင်လဒီအားလိုက်ရက်နဲ့ coronavirus နှစ်ခုစုံနေပါပြီ။အဲ့ဒီအချိန်မှာလူတိုင်းကလူစုလူဝေးနဲ့တကြမှာဆိုတော့ချူတီကာကွယ်ဖို့အခုလိုပိတ်တာကိုပိုကြိုက်ပါတယ်လို့ပြောပါတယ်။လူကြီးခက်ခော်ကနေဖို့စီကံတဲ့ဘေးကင်းရေးအစီအမံတွေလှုပ်ထားတဲ့ Florida ပြည်နယ်ကစားတောက်ဆိုင်တွေနဲ့ဈေးဝယ်စင်တာတွေကတော့လောလောဆယ်ဖွင့်ထားစေဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရေမတော်ပါ
။ coronavirus ကယောဂါကြီးပြီးဆုံးဖို့ကြာလိမ့်အောင်မယ်လို့ American နိုင်ငံတွင်းမှာဒီယောဂါကိုရှိတဲ့ငါတိုက်ဖြစ်နေတဲ့ဈေးဘက်ဆိုင်ရာဝန်ထမ်းတွေကပြောပါတယ်။နိုင်ငံတွင်းအသွားအလာတွေတဖြည်းဖြည်းပြန်ဖွင့်မှုပြင်ဆင်နေတဲ့အချိန်မှာပဲတချို့ပြည်နယ်တွေမှာကူးစက်မှုနှုန်းကမြင့်တက်နေတာပါ။မာရီယာမာဒီယယ်လိုသတင်းပေးပို့ထားပါတယ်ရှင်။ American ပြည်အောင်စုမေရီလန်ပြည်နယ် Fort Washington ဆေးရုံအထူးကျန်းမာကူးသဆောင်မှာအလုပ်လုပ်ကြတဲ့အသက်ရှူလမ်းကြောင်းကူတုံးပညာရှင် Kevin Kho ဟာသူကိုယ်တိုင်လည်းရင်ကျက်ပန်းနာရှိတဲ့အတွက် COVID-19 အရေးပေါ်လူနာတွေအသက်ရှူရခက်ခဲတဲ့အခြေအနေတွေနဲ့ကြုံတွေ့ရလို့ဖြစ်လာတဲ့စိုးရိမ်စိတ်ကြောက်ရွံ့စိတ်တွေကိုနားလည်နိုင်ပေမဲ့အခုလိုအချိန်မှာပြည်နယ်ကမ်းဆက်လူနေရာတွေမှာလူတွေနဲ့ပြန်ပြီးစီကားနေရတာကိုတော့သူကနားမလည်နိုင်အောင်ဖြစ်နေပါတယ်။
Uh,
patients unfortunately dying from this virus every day. Everybody
is. Just like the people who are living in the world, they are not living in the world. They are living in the world. They are living in the world. They are living in the world.
Our median age of new case began
in April. အခုဒီတစ်ပတ်ဆယ်ရဲ့အတွင်းမှာ30ကျော်ရေမှာ930ကျော်ရေမှာကုရကူတွေ့ရပါတယ်ကုရတဲ့တဝက်လောက်က30ဝန်းကျင်နေတဲ့ဒီအောက်ဒီပါလာလာလဲတွေ့ရတယ်လို့သူကပြောပါတယ်သူနာပြထွက်ကင်းတာဟိုကနေတွေ့ရလုဖို့ကံတဲ့တွေ့အတွက်ကတော့နေတိုင်းယောဂါကကိုရေဝတ်ဆောင်ပြီးဝတ်ဆင်နေရတာကိုကြည့်ရင်ဒီယောဂါကတိတ်ကိုကုဆဲမြင်နေဆိုတာသတိပေးနေတယ်လို့ပါပဲလို့ပြောပါတယ်
This is a real thing, and it's not fake. ဒီကိုဗစ်19ကရောဂါနဲ့ပတ်သက်လို့ဆေးဝါးနှံတွေဘက်ကလူတွေကိုစောင့်ရှောက်ဖို့ပါဒါပေမဲ့လူတွေကလည်းပေါ်ပေါ်ဆက်ဆက်မနေပဲနဲ့ကိုယ့်အကိုစောင့်ရှောက်ဖို့လိုပါတယ်လို့ပြောပါတယ်ဒီကိုဗစ်19ကရောဂါနဲ့ပတ်သက်လို့ဆေးဝါးနှံတွေဘက်ကလူတွေကိုစောင့်ရှောက်နေတယ်လို့လူတွေကလည်းယောဂါမကူးဆက်အောင်စည်းကမ်းတတ်မှတ်ချက်တွေကိုလိုက်နာကြဖို့လိုကြောင်းရှီရန်ကနေယောဂါကိုတိုက်ဖြတ်နေကြတ
Dr. Azim Ibrahim Yere Samagu, Arab News Mapayaware. Bigger ASEAN TV's virtual streamer online and a Piro Jare Tema. Ruin Yabetan and Pathe Piro through a sea at the Winking Aja Metropiambo Sumcha Gajahan to Velo Sayware. Taha Nangandra Simon Ruin Yare Bono Classita Palo Chimbe Chibadre. ဒီတော့သူရဲ့အကြောင်းကြားချက်ကတော့အာဆီယံနိုင်ငံတွေဟာအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းမှာဝင်ရောက်မဆွဲဖြတ်ဖူးဆိုတဲ့မူဝါဒပဲဖြစ်ပါတယ်။ဒီရိုဟင်ဂျာပြည်နာကိုအာဆီယံအုပ်ချုပ်ရေးအကြီးအကဲမှာဖော်ပြထားပေမဲ့အာဆီယံအဖွဲ့တစ်ခုလုံးကတော့တကိစ္စကိုမြန်မာနိုင်ငံရဲ့ပြည်တွင်းစုံစမ်းရေးရပဲလုပ်ပါစေသူတို့အဖွဲ့ကတည်ဝင်မလုပ်ဆောင်ရဖူးဆိုတဲ့သဘောလို့လဲ တဲ့ရာဇဝတ်ကလေးကတိပတ်ဖျက်ပြကြရတဲ့ဖြစ်ရတွေဟာဒေသတွင်းနိုင်ငံအများအပြားကိုပါရိုက်ခတ်နေတာဖြစ်တယ်2015ကစပြီးခြေစည်းကြီးတွေဟာအာဆီယံနိုင်ငံတွေရဲ့ကမ်းခြေတွေကိုရောက်ရှိနေကြတာဖြစ်တယ်လို့လည်းရေးထားပါတယ်တကယ်တော့အာဆီယံဟာမြန်မာနိုင်ငံကိုဒီကိစ္စအတွက်ဖိအားပေးရမဲ့ဒေသတွင်းအင်အားတစ်ခုဖြစ်ပါတယ်အာဆီယံရဲ့ပြည်တွင်းဝန်ဆွေးမှုဆိုတဲ့ကိစ္စဟာရင်းညာရေကိုမြန်မာနိုင်ငံဖယ်ချလိုက်တဲ့ကိစ္စဟာဖြစ်ပြီးသားကိစ္စဖြစ်တယ်ဒါကိုမဆုံးမပုတ်ဝင်ရောက်ဖိအားပေးနေလို့လည်းပဲဘာမှမထူဘူးမလိုတော့ဘူးဆိုတဲ့သဘောထားမျိုးဖြစ်တယ်လို့လည်းပြောပါတယ်အာဆီယံနိုင်ငံတွေကသူတို့နိုင်ငံအပေါ်တိုက်ရိုက်ထိခိုက်မှုမရှိတဲ့လူခွင့်ရေးကိစ္စတွေကိုသိပ်ဂရုစိုက်ဖို့ဆိုတာပြသနေတာဖြစ်တယ်ဒါဟာစိတ်သက်စရာကောင်းတယ်လို့လည်းဆိုပါရယ်ကဘာလုံးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ကုလသမဂ္ဂထိတိယောက်ယောက်လှုပ်ဆောင်ဖို့လိုအပ်ပေမဲ့ကုလသမဂ္ဂအဖွဲ့အစည်းဟာလည်းအာဆီယံနဲ့မထူးဆန်းဘူးလို့ဆိုတာရေးပါတယ်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လူခွင့်ရေးပြဿနာကိုကင်တွယ်ဖို့ဒီလိုသာနိုင်ငံရေးအရသရေဘောကြောင့်လည်းရမယ်ဆိုရင်ဒီရာစုနှစ်အတွင်းမှာအလားတူဂျင်နိုဆိုက်တွေလည်းအများအပြားပွင့်နေစဖွယ်ကြုံတွေ့လာရလိမ့်မယ်လို့ရည်သားထားပါတယ်ခင်ဗျာCOVID-19 ကာယောဂါဟာမြန်မာနိုင်ငံရဲ့ digital စီးပွားရေးကိုဘယ်လိုပြောင်းလဲစေသလဲဆိုတာလည်းဆက်လက်ပြီးကြည့်ကြအောင်ပါ oxfordbusinessgroup.com မှာရေးထားတာဖြစ်ပါတယ် COVID-19 ကာယောဂါကြောင့်မြန်မာနိုင်ငံမှာ broadband ရေးအဆုံးများလာတာနဲ့အတူ digital စီးပွားရေးကိုလည်းတုတ်တက်ဖွံ့ဖြိုးစေမယ်လို့စရေးပါတယ်စီးပွားရေးလုပ်ငန်းတွေဟာသူတို့အလုပ်သမားတွေနဲ့အဆက်အသွယ်ပြတ်တောက်မှာဆိုရင်ရတယ်လက်ကင်တယ်လီဖုန်းတွေကလည်းအင်္ဂါနေ့ဆယ်နာရီတောက်လျှောက်အလုပ်လုပ်ဖို့ဆိုတာမဖြစ်နိုင်တဲ့အတွက်ကြောင့်broadband တွေကိုလူချင်းလာကြတာဖြစ်တယ်လို့နည်းပညာအဖွဲ့အစည်းတစ်ခုရဲ့အကြီးအကဲကိုကူကရေးသားပါတယ်အခုကကုမ္ပဏီတွေအားလုံးလိုလိုဟာ video conferencing လုပ်ကြပါတယ် cloud ကိုပို့ပြီးသုံးစွဲလာကြတယ်လို့ဆိုပါတယ်အလားတူဆိုပါပဲ digital စနစ်နဲ့ငွေပေးချေမှုလည်းလုပ်လာကြတယ်လို့ဆိုပါတယ်စက်တောက်ဆိုင်တွေဟာဆွေးနွေးပဲငွေသားနဲ့ပေးချေရတဲ့ကိစ္စကိုဆောင်ရွက်နိုင်အောင် e-commerce platform တွေလုပ်နေကြတယ်လို့ရေးပါတယ် ပြည်သူစားသုံးသူတွေရဲ့ဝယ်လိုအားနဲ့လုံခြုံရေးလုပ်ငန်းတွေပြောင်းလဲလာတဲ့အတွက်ရင်းနှီးမြှုပ်နှံမှုကလည်းပဲဆန့်ကျင်လာစေပါတည်းဒီဂျစ်တယ်စနစ်အသုံးပြုတဲ့ကိစ္စကိုမြန်မာနိုင်ငံရဲ့ ဒီဂျစ်တယ်စီးပွားရေးကို2019ခုမှလေးစရာခိုင်နှုန်းကနေ2020ပြည့်မှာ50ရာခိုင်နှုန်းအထိတိုးမြင့်ဖို့ရည်ရွယ်ထားပေမဲ့လက်တွေ့မှာတော့ထင်တိုင်းမပေါက်သေးဘူးလို့လည်းဆိုပြပါတယ်။အဲတချိန်တည်းမှာပဲဒီဂျစ်တယ်နည်းပညာကိုတည်ဝင်အသုံးပြုဖို့တိုးချစ်လာတာနဲ့အမျှစိုက်ဘာစီကူရီတီကိုခေါ်တဲ့စိုက်ဘာလုံခြုံရေးကိုလည်းသတိထားဖို့လိုကြောင်းထောက်ပြပါတယ်။မြန်မာနိုင်ငံအစိုးရကတော့
2018年にアメリカ大会ラジオの読み方にアシスティングをアメリカン議論室ワシントンDCにおろがに投入してばれ。アメリカン議論室は COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်တံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သားများအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီစရနတ်မြန်မာပတ်စင်တင်ဆက်ကြမြန်မာအရေးဆုံးသတ်ချက်အစီအစဉ်ဖြစ်ပါတယ်။တစီအခြေအနေမှာစင်ခေါ်သူမရှိပခုံးချင်းရှင်မဲ့သူမရှိသေးဘူးလို့ဆိုရမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာမြန်မာနိုင်ငံရေးမှာဘယ်အချိန်ဘယ်ကာလအထိခြေစုံတန်းကရှိနေနိုင်မှာပါလဲ။ပါတီဝင်တို့ရဲ့သဘောထားကိုထင်ရှားတဲ့ Party Green Democracy ရှင်သန်သောအဖွဲ့အစည်းတည်းဖြစ်လာနိုင်မယ့်အလားအလာကိုဘယ်လောက်ရှိပါလဲ။မြန်မာအရေးဆုံးသက်သူဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကြိုးစားတာဆွေးနွေးဆုံးတာဖြစ်ပါတယ်။ဒါမဲ့ဒီကောက်ပွဲအလုံးဖြစ်လာနိုင်တဲ့အလားအလာကိုဒေါက်တာတင်မောင်သန်းကအခုလိုစတင်တုံ့ပြန်ပါတယ်။
ပါတီကိုဥဆောင်မဲ့သူတဲ့အစိုးရဖွဲ့ကိုဥဆောင်မဲ့သူဆိုပြီးဒီလိုတော့တာဝန်ခွဲခြားရလိမ့်မယ်လို့ထင်တယ်။ဒါကြောင့်မို့လက်ရှိပါတီကိုဥဆောင်နေတဲ့တချို့ကအစိုးရဖွဲ့တွေကိုရောက်ပေါက်ရောက်တယ်။အစိုးရဖွဲ့ကိုဥဆောင်ပေးတဲ့သူတချို့ကလည်းပါတီကိုပြန်ရောက်တာလည်းဖြစ်ခြင်းဖြစ်မယ်။ဒါကတော့လောလောဆယ်ချင်းဒီမှာပြောလို့တော့ပြရတယ်။ဒါပေမဲ့ဖြစ်နိုင်ရေတော့ရှိတယ်လို့ကျွ
မြန်မာနိုင်ငံမှာဘလောက်အရေးပါနေပါလဲ။နောက်တော့ပြန်ပါတီရဲ့ပါတီနဲ့အစိုးရကတော့သိခွဲရလို့မရဘူးပေါ့လေ။နောက်တော့ပြန်လူတူတယောက်တည်းကိုပဲတွေ့ပြီးတော့ပြောနေကြတာပဲဘာမှပြောရတော့ဒေါအောင်ဆန်းစုကြည်ပဲအစိုးရအဖွဲ့ကိုလည်းခေါင်းဆောင်နေပါတီကိုလည်းသူခေါင်းဆောင်တော့သူတယောက်တည်းသဘောလိုပဲပြောတယ်။ဆိုတော့နောက်ဒီကဘက်ပြည်တဲ့ကာလမှာတော့ပါတီရဲ့အထံကဏ္ဍဟာပုံပြီးကျပြန့်လာမယ်ထင်ပါလား
။ရေခွအားဖြင့်တော့ဒီရောက်တင်ရောက်တဲ့စနစ်ရဲရဲကိုတွားတယ်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကအစိုးရအဖွဲ့ပေါ်မှာဩဇာရှိတတ်ပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံဖြေကဥပဒေမှာတော့အဲ့ဒီလိုဖြစ်အောင်ဆိုပြီးတော့အဲစီချောင်းထားလိုက်တာကိုပြရတယ
်သူတို့လည်
းဒါလည်းကျွန်တော်တို့မှာပြီးခဲ့တဲ့ရွေးကောက်ပွဲကြောင့်တက်လာတဲ့အရှုအမဆိုလို့ရှိရင်အခုပါတီကောင်းဆောင်တွေကနေမှပြောတာတွေကိုလည်းကျွန်တော်တို့ကြားရတယ်။အဲပါတီကအင်တောက်လိုက်တာဖြစ်ပေမဲ့လို့ဝင်ကြီးတွေကပါတီကိုအဲနားထောင်တာနဲလာတယ်ဆိုတာကိုတွေ့ရတယ်။ကျွန်တော်ဒါကတော့အရှိပါတီကောင်းဆောင်တွေကနေယူလိုက်တဲ့သင်္ကန်းစာလို့ကျွန်တော်ဒီလိုပဲအဲအတိတ်ပဲကောက်တယ်။ကောက်တဲ့အတွက်ကြောင့်မလို့2020နောက်ပိုင်းမှာတော့အဲ့ဒီလိုပါတီရဲ့ရှုမြင်ချက်နဲ့အစိုးရရဲ့ရှုမြင်ချက်အကြားမှာပါဟတွေကျင်းပသွားအောင်တော့တနည်းတစ်ပုံဆောင်ရွက်နိုင်တယ်လို့ပြောလို့ရတယ်ပေါ့နော်
။ဒါနောက်ဆင်းဆက်မမေးခင်မှာအဲ့ပါတီနဲ့အစိုးရရဲ့ကွာဟချက်ကိုနည်းနည်းနည်းနည်းမေ့ချင်ပါတယ်။ တချို့ကိစ္စတွေအရေးကြီးတဲ့ကိစ္စတွေပေါ့ဥပမာအဖြစ်အခုနိုင်ငံတကာကလည်းစုံစမ်းရေးကြတဲ့ ICG ရဲ့အစီရင်ခံစာပြီးခဲ့တဲ့အပတ်ကထွက်လာတဲ့ဒီ AA နဲ့ဖြစ်နေတဲ့ရခိုင်ပဋိပက္ခကိုငင်းကြံစွာဖြည့်ဆင်းမဲ့ strategy တစ်ခုအစိုးရမှမရှိဘူးလို့ပြောတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပါတီကတော့ဒီလိုင်းတိုင်ပဲလားလို့သုံးပြရအကြံပြုတင်ပြတာများမရှိသေးဘူးလား
တိုင်းပြည်ထဲမှာဖြစ်နေတဲ့ရေးချင်းနေတဲ့ပတ်သက်လို့ရှိရင်အစိုးရနဲ့ interview တွေကိုကျွန်တော်တို့တွေ့ရတယ်အစိုးရစီအကျဉ်းချက်တွေတွေ့ရတယ်မြို့သားဒီမိုကရေစီရဲ့အဖွဲ့ချုပ်အနေနဲ့ကတော့အဲ့ဒီလိုဖြစ်ရတဲ့မှာတီးတန့်ကျဉ်းချက်အဲထုတ်တာမျိုးလေးတွေကဆရာခုနမေးတဲ့ကိစ္စတွေမှာပေါ့နော်အဲကျွန်တော်တို့သတိမထားမိခဲ့ဘူးတချို့တွေကအစိုးရကိစ္စလိုပဲပါတီကသဘောထားလိုက်တယ်လို့ကျွန်တော်ယူဆတယ်ဒါကစိန်ခေါ်ချက်တစ်ခုဖြစ်တယ်2008ဖွဲ့စည်းပုံအောက်မှာပါတီနဲ့ဆိုရရဲ့ဆက်ဆံရေးသဘောထားတွေကိုဘယ်လိုကိုက်ွယ်မလဲဘယ်လိုဆောင်ရွက်မလဲအဲဆိုတာကဒါမြန်မာနိုင်ငံရေးပါတီအားလုံးအတွက်စိန်ခေါ်ချက်ဖြစ်တယ်အဲစိတ်တော်လည်းမလွယ်လာဘူးလို့ထင်တယ်2020နောက်ပိုင်းမှာလည်းဒီလိုပဲကျွန်တော်ညွှန်လဲရတယ
်မြန်မာနိုင်ငံအခုဒီမိုကရေစီလမ်းကိုစပြီးတော့ခင်းလာတယ်စပြီးတော့အဲဒီလမ်းဥတီလာရဲ့ဆိုကြတဲ့ကပါတီရဲ့အရေးပါမှုကစိတ်ပြီးတော့မတွင်ကျသေးဘူးလို့နောက်တော့ဖြင့်လူပုဂ္ဂိုလ်တူချင်းအထူးသဖြင့်အဓိကပါတီကြီးဖြစ်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုလူတွေထောက်ခံတာ NLD minus ဒေါအောင်ဆန်းစုကြည်ဆိုရင်အဖြေက0ပဲဖြစ်မလို့ထင်ရတာပေါ့ဆရာဆိုတော့တခြားပါတီတွေရောပဲအကုန်လုံးဒီစဖွဲ့ကြတဲ့ကနိုင်ငံရေးပါတီ institution တွေအနေနဲ့အခိုင်အမာရပ်တည်နိုင်ခြင်းမရှိသေးဘူးလို့ပြောရင်မှန်လား
အဲညီမတမိုင်းကြောင့်ကပဲဒီလိုဖန်တီးခဲ့တယ်လို့ပြောရမယ်တိတိကျကျပြောရရင်တစ်တက်ကပဲအဲ့ဒီလိုဖြစ်အောင်ဖန်တီးခဲ့တယ်လို့ပြောရမယ်။ဘာကြောင့်လဲဆိုတော့ဒေါန်ဆန်းစုကြည်ကတိုက်ပြည်မှာအထင်ကြီးဖြစ်လာတာကစစ်တပ်ရဲ့ဖိနှိပ်မှုနဲ့ဖွဲ့စည်းပြောလို့မရလို့ပဲ။အဲ့တော့ဒါဒီအားလုံးဟာတမရောအုတ်ချုပ်ရေးစနစ်ကြီးကအာဏာရှင်စနစ်ကဖန်တီးခဲ့တဲ့ကိစ္စပဲ။ညာတော့အပြင်နိုင်ငံရေးကောင်းဆောင်ကြောက်ကလူထုယုံကြည်မှုကိုရဖို့ဆိုတာတော်တော်ခက်ခဲပါတယ်။ USCP ထဲမှာအဲ့ဒီလိုကောင်းဆောင်ရှာကြည့်လိုက်ယုံကြည်မှုရတယ်ဆိုတဲ့အဆင့်ကိုရောက်တဲ့ကောင်းဆောင်ကိုမတွေ့နိုင်ဘူး။နော်။အဲ့တော့ဒေါအောင်ဆန်းစုကြည်ကတော့ယုံကြည်မှုတို့တောင်ဆရာရဲမကတော့ဘူး။တချို့ကအိုးချစ်ချင်ရတဲ့လူအုပ်စုကြီးကိုတွားတွေ့ရတယ်ပြီးတော့တခေုံနဲ့မကဘူ
းကြီးညိုရဲ
ကြီးညိုကြတဲ့အဲကြီးညိုကြတဲ့လူလူတွေရှိတယ်ကြီးညိုနေမကဘူးဆရာတချို့ကဆိုကိုယ်ဝယ်တယ်လို့ဝဟာရတောင်တုံးပြီးတော့ပြောတာတွေကျွန်တော်ကြားမှုပါတယ်ကျွန်တော်မိတ်ဆွေဆရာဝန်ကြီးတယောက်ကိုလိုက်ကွာသူကတော့စမ်းစစ်ကြည့်ဒီကိုယ်ဝယ်တယ်ကိုယ်ဝယ်တော့အောင်ကြီးညိုတယ်လို့တော့ပြောမှုတယ်ဆိုတော့ဒီယုံကြည်မှုရဲ့အတိုင်းအဆကိုရှင်းလိုက်ရင်ဟောအားကြီးခွန်အဲ့ဒီလိုတီတီလေးတော့ကလိုက်နိုင်တဲ့ NLD ကောင်းဆောင်တွေရှိတယ်ဒုံကြီးတွေလည်းမကောက်ချစ်ခင်တဲ့လူတွေရှိတယ်ဒါပေမဲ့ဒေသတရသဘောပဲဆောင်တယ်တတိုင်းကလုံးသဘောကိုမဆောင်ရသေးတော့တွေ့ရတယ်ဒီတော့ဒါတွေဟာတမိုင်းကဖန်တီးလိုက်တဲ့ကျက်တတ်တင်ဖြစ်တဲ့အတွက်ကြောင့်ကာလတစ်ခုထိကတော့မလွဲမချောင်းတာဒီတိုင်းပဲကြုံပြည့်တရားလေးပဲတော့ကျွန်တော်တို့ဒီလိုပဲထင်တယ
်အဲ့တော့ဒေါန်ဆန်းစုကြည်အလွန် NLD ရဲ့စိတ်ကြီးကိုကျွန်တော်လည်းနဲ့ဟုတ်ကဲ့ထုတ်ကြည့်ကြတာပါဆရာအခုလောလောဆယ်မှာတော့ဒေါန်ဆန်းစုကြည်ပြီးရင် the second in line bullet နောက်တန်းစနေပုဂ္ဂိုလ်တွေထဲမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဆိုမြင့်မောင်တို့အသဖြင့်ပြောခဲ့ကြပါတယ်ဆိုတော့ဆရာရဲ့အမြင်ကိုနည်းနည်းဆွမ်းသပ်ပြပါတလောတော့ဥပင်းထိန်ကတော့ဆရာကျော်မြင့်မောင်ရဲ့ကျမ်းမာရေးအဆက်အရွယ်ကိုလည်းပဲသူကအသိအားများတဲ့သဘောမျိုးပြောနေတယ်ဆိုတော့ဆရာကဘယ်လိုမြင်ပါလဲဒေါန်ဆန်းစုကြည်အလွန် energy ရဲ့ခေါင်းဆောင်မှုကဒေါန်ဆန်းစုကြည်ရရှိခဲ့တဲ့ကျဉ်ယူလေးစားမျိုးချုပ်ကိုက်နိုင်မဲ့လူပုဂ္ဂိုလ်ဖြစ်လာနိုင်ပါလား
အဲကျွန်တော်တို့စောင့်ကြည့်ရမယ်ဆိုတဲ့စကားကိုပဲသုံးအောင်ပါပေါ့နော်အဲမာဆရာတော်ဆိုလို့ရှိရင်မန္တလေးမှာတော့ခုနယုံကြည်တာနဲ့မကဘူးချစ်ခင်တယ်လို့ပြောကြတဲ့လူတို့ရှိတယ်ဒါပေမဲ့ဆရာတော်ရဲ့အနေထားကအဲ့လိုချစ်ခင်ကြတာတနိုင်ငံလုံးအတိုင်းအတာထိကိုမရောက်သေးဘူးပေါ့နော်ဥမာမကွေးဆိုရင်ကြာအောင်မှုကြောင့်ပေါ့နော်ကြာအောင်မှုကြောင့်ရတဲ့ဒုဒုယုံကြည်မှုချစ်ခင်မှုရတဲ့ကောင်းဆောင်ပြပဲပေါ့နော်ပေါ်ပေါက်လာတာတွေကိုကျွန်တော်သွားပြီးတွေ့ရတယ်ဒါပေမဲ့ညံ့ညံ့ဆာဆာတော့မဟုတ်သေးဘူးပေါ့နော်ဆိုတော့ဟိုဒါတွေအကုန်လုံးကကျွန်တော်တို့စောင့်ပြီးတော့ကြည့်ရတယ်ဒါပေမဲ့အဲ့ဒီလိုဒေါ်ဆန်းစုကြည်နဲ့ ตัวชินจีดาแท้ปอนเนาะอันตะชาปาดีเจมาก็ไอ้ที่โกงซองนี่ไอ้ที่หลอกเส้นชีได้กองซองนี่ชีลาโลจีอาเอเอเนเวียอะชาปาดีเบียซูเดรอเอคนน่ะเบตันดาตัวยาลงจีได้ฉิกเนกองซองติชูชีลาดากะดอนาตะชาลีตานี่เลยโหลจนเราอ่ะไอ้ที่โหลตกตัดขึ้นเลยไอ้ตะคู่รอเป็นทางมาปอนเนาะที่ไม่ดีกองซองเนี่ยจนเราเนี่ย
ดูปกติอาเช่นในยินดีแต่ในยินดีที่จะไปเจอจนอสเวอร์ดัมพอไปรอต้องตัดจีดาดูรอจูซาบาร์เลยสวยสีกองเลยสีไหนเนี่ยปอนเนาะเอออย่างที่เราเน้นซ้ำไม่ใช่นะเอลูกที่ไหนดองซ้ำสุจีลองกาลามาแต่ละแม่กองสาดองซ้ำสุจีลูเคริสมาเมียวสีจีมาสีเมสบามิวสีจีมาสีเมสุจาบาร์ดูเอลูสุยงก็ปัจจัยเด็กคนนั้นเดียวเลยดองซ้ำสุจีลูกองสองเดียว
สุดากาทำไมกาลาตะคู่กาทับบอลอะไรกันเลยกองสองมิวไอ้ที่เราทำไมกาลาเมียวทับปีเจ้าเมียอุ้มเอสวยนักบอลต้องเตรียมบอลเอามาไหมโอเคเจ้าเนาะเราเล่นมิวอะทำไมกาลาตะคู่อะลองไอ้ที่ทำไมกาลาตะคู่อะเงยงก้อนมีโซลูชันเนาะไอ้ที่เรากองสองมิวเส้นก็ยากจะมายากเลยแต่ถ้าทำไมเครียดเนี่ยมีอะไรปัจจัยแต่เจ้าบอกไอ้ที่เราที่เราเรียกว่าเราจะนอนเช่นเนี่ย
ถ้าชาติงานนี้มาเลยไอ้ที่เราจีมาเลยกองหลังนี่สุดาดองซันสุจิเสียงเขาจะได้กองหลังนี่สุดาในงานนี้ไม่ใช่สิเอาเขาได้บอกว่าไอ้เราต้องซันสุจิลงตลาดไหมกองหลังนี่ฮะไอ้เราทำไมงานสิงคโปร์เนี่ยที่จะสิงคโปร์พูดอยู่เนี่ยยิ่งสัญญาเนี่ยปุ่มมันตลาดเลยสุ่ยเขาปัจจัยสตรัคเจอร์ฮะ
ในงานนี้ปฏิปุษณามนาปฏิวินิจมวิปุโมสินดันโตในงานนี้แต่ยี่ยามาปูบีเย่ปาโตปฏิปุงดันสุปังเนปฏิปุงดันโยเสือปอลามเอโรเทมาละตุที่กาลาเนี่ยยี่เจ็บปอลาจามเอโรจนอรอดิโลเวเทเนโอปฏิตะคู่สันนุ่งเนเนจิตาเดปอนอตายดิตะคู่มาอาจารย์ต้องปฏิเจเนเว นั่งเสียงที่เจียเลยไม่รู้จะนอนเทนเลยไอ้ที่เราเชื่อในมิวมาส่วนเนื้อตอนนี้มันก็สีเผยเจ้าปาร์ตี้เย่อันนี้ถ้าชาวโลกปาร์ตี้ที่แท้โอโมโซวาเนี่ยเราไม่เข้าใจในตัวเชื่อดูทั่วทั้งมุมมาตัวที่จริงมามาอย่างเลยปาร์ตี้ที่คุ้มเช่นนี้เลยดูยงจิบูนั่งเงยสุดาดูยงจิบูอ่ะตัวเจ็บมาเลยแต่ถ้าที่มันขังไว้มือตัวบริเนี่ยปาร์ตี้ที่คุ้มได้ถ้าเราไม่อยากเราดูยงจิบูเนี่ยไปได้ถ้าเราเจ็บมาเลย
ไอ้ที่เรายงจิบูเนี่ยไปได้ถ้าเราเจ็บมาเลยไอ้ที่เรายงจิบูยาเนี่ยนั่งเงยคงได้ขาไอ้เดี๋ยวดีกว่าอนาคตมันจะเทิ้งไหนมั้งล่ะจนเราอะคู่ที่แต่ดันตะคู่สู้เอาไปเล่าปีเดียข้ามมาจะเทิ้งไหนเงี้ยเนี่ยเราจะนอนอยู่ในบ้านอะคู่เช่นฮะตัวเวชนายกอะไรอารมณ์กูคิดใส่กาวไว้ทายาแม่เช่นกูรู้พี่นี่ละวะ ยาดีตัวนี้เอมีพี่นายโยกอะไรพี่นี่ตัวกูเป็นไหนที่ไวรัสปุกุสมุลีกูเลยทริปิวกาวเวนิจายาเลยเช่นพี่นี่บ้าเลยช่างสุพี่นายวิสุยินตามันเอมีลาเวลายาดีตัวกูพี่ดาลากูเป็นไหนที่มีอากุสักขยันลาลาสุปีวิวเวมีอาพี่นี่จ้าบ้าเลยโยกอะไรกันนารีกูจะคุณเนี่ยคุณเซนดูเลยพี่นี่จ้ายกอะไรกันนารีกูจีบียกอะไรมีอุสาขวัญใจในมือสุราเข็ดกูรู้พี่นี่ละวะยกอะไรกันนารีกูจีบียกอะไรอุติจักขวัญใจบุ๋มพี่นายมีเม จำมาอีเนี่ยอาการวันนี้ท่านอาการทุบยันปิดท้ายเลยยกอะไรขนาดนั้นเช่นเดียวกันเลยก็รอยกอะไรกูนี่จะส่งคำแนะนำเพื่อเดินยามาทักคุยพิเศษในเนื้อเรื่องที่อย่างไรจำมาอีเนี่ยอาการวันนี้ท่านอาการทุบยันท้ายเลยยกอะไรขนาดนั้นเช่นเดียวกันเลยยาดีตัวเนี่ยกูเป็นไหนที่ยกอะไรกูจะมุ่งเรื่องมาช่างสุดาเนี่ยพี่นาราดีกูติดติดตาพี่บอกขันตาใจอย่าบีกูบุพี่นาราไม่เป็นทำไมช่างสุยงตัดตาเป๋สุยงอ๋อแต่ไม่เอ็มยานเนี่ยปูบินนี่จะเดือดที่อย่างไร เมื่อวานเนี่ยนายยาดามชีรามิวกูขันใจเลยส่วนเองกูเป็นนายทิ้งกูเสมอเนี่ยปูบินนี่จะตอมาวะจะตายในนาจิกาเคนีวิส่วนเนาะยาดีตัวกูยกันเนี่ยตามมาเอมีดาเบกูนี่จะตัวบีอายกูขันเอาว่าขันใจเนี่ยไม่ส่วนเองยาดีตัวกูยกันพิพูยังไงนุ่มปูมีอาตอมาพิบาร์เลยตาชื่อจริงช่างสู้จริงเลยพิบอกขันใจไม่ส่วนเลยยาดีตัวกูยกันเนี่ยตามมาเอมีดารูปปูพินายบีวันเสาร์เมย์เอเมย์ไปหน้าเป็นส่วนเนาะยาดีตัวกูยกันพินายเนื้อเรื่องที่อะไร ยาดีตัวกูยกับกูจุดเด่นเก่าเลยนี่แหละนี่เลยมาตัวกูเก่าเวซีทูร์นี่กูเคยสั่งกล่องเนี่ยเอาหนีทางซาตาดารีป่าวมาเลยกูเป็นนายทีมยกับตัวเก่ากูเวซีมีชีวิตเรื่อยๆแต่เขาจะเสียนะเลสซี่ลูจาร์เลยกูต้องนายเดียมาตัวเป็นนี่ละมิวรีเนี่ยยกับกูสักขยับกูคุยเนี่ยเอาปิโรจามาบ้า ကိုကန်ဆန်းအားကောင်းမွန်နေအောင်နေထိုင်စားသောက်တဲ့နီလန်ကတော့ယောဂအားလုံးကိုကြိုတင်ကာဝယ်တဲ့နေရာမှာအထောက်အကူပြုရကြောင်းဒီအားဒီမှာကိုကန်ဆန်းအားကောင်းမွန်နေအောင်ထူပီယူဆိုင်နေထိုင်စားသောက်ပေးဖို့လိုပါတယ်။ကိုကန်ဆန်းအားကောင်းမွန်နေအောင်ဘလူနေထိုင်စားသောက်တဲ့ဆိုတာကိုအဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝင်းမြင့်ကအခုလိုပြောပြခဲ့တာရှိပါတယ်။
အဓိက main ကတော့ပေါ့နော်ဗီတာမင် C ပေါ့နော်ဗီတာမင် C များများပါတဲ့အစားအသောက်တွေကျမတို့နေ့တိုင်းစားတောက်ပြီးပို့အရေးကြီးပါတယ်ပြီးတဲ့ခါကျတော့နောက်တစ်ခုကတော့ကျမတို့ကိုယ်ခံစွမ်းအားတွေကိုတက်စီတာကတော့အသားဓာတ်လို့ခေါ်တဲ့ protein ဓာတ်ရဲ့နောက် zinc ဓာတ်လို့ခေါ်တဲ့နော်အစားပေါ့နော်သတ္တုဓာတ်တစ်မျိုးရှိပါတယ်ဒီဓာတ်တွေကိုသာများများပါစားနိုင်ခဲ့မယ်ဆိုရင်ကျမတို့ကိုယ်ခံစွမ်းအားတွေကောင်းနေမယ်ဆိုလို့ရှိရင်ဒီလိုမျိုးတုတ်ကွေးယောဂါတွေအားလုံးကိုကာကွယ်နိုင်မှာဖြစ်ပါတယ်လို့လည်းပြောချင်ပါတယ်အဲ့တော့ပေါ့နော်ဗီတာမင် C အများဆုံးပါတာကတော့ကျမတို့ဥပမာဆိုလို့ရှိရင်ပေါ့လိမ္မော်သီးရှောက်သီးတို့နောက်ပြီးတော့မှနော်ဆန်ကစ်သီးတို့နော်ဒီလိုမျိုးလေးတွေပေါ့အရွက်ထဲမှာဆိုလို့ရှိရင်လည်းကင်မွန်းချင်ရွက်တို့နောက်ပြီးတော့မှစာပေါ့ချက်မောင်ရွက်တို့ဒါလိုမျိုးတွေအားလုံးကဆိုရှင်ဗီတာမင် C တွေလည်းပါတဲ့အတွက်ကြောင့်ဒါကျွန်တော်တို့မြန်မာလူမျိုးတွေအနေနဲ့လွယ်လွယ်ကူကူပဲစားသောက်လို့ရပါတယ်နောက်ပြီးတော့မှတုပ်ကွေးတွေဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့စပြုတ်ရည်များများပေါ့နော်စပြုတ်ရည်တောက်တဲ့ခါမှလည်းဒီလိုပဲချက်စပြုတ်လေးလှုပ်လိုက်ပြီးတော့မှရှောက်ဖြုံသီးလေးထည့်တာမျိုးနော်နောက်ပြီးကင်မွန်းချင်ရွက်လေးခတ်တာမျိုးဆိုဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့တွေကဗီတာမင် C လည်းပါသွားမယ်ပြီးတဲ့ခါကျအသားဓာတ်လည်းပါသွားမယ်ပေါ့နော်
လက်စေးတာနဲ့နှာခေါင်းစည်းတက်စင်အသုံးပြုတာတွေကလည်းတုပ်ကွေးဖြန့်လာရောကူးဆက်ပြန့်ပွားမှုကိုကာဝယ်တဲ့နေရာမှာအရေးပါနေတာပါလက်တန်ရှင်းကိုဂရုစိုက်လှုပ်ဆောင်ပြီးလူသားတွေကိုမဖြစ်မနေသွားလာရတဲ့အခါတက်နိုင်သမျှနှာခေါင်းစည်းတက်စင်အသုံးပြုပြီးသွားလာသင့်တယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကပြောပါတယ်
ဗိုင်းရပ်စ်ပိုးတွေကနေရာအနက်မှာရှိတဲ့အတွက်ကြောင့်ကျမတို့တွေကတခုခုကင်ပြီးပြီဆိုလက်စေးဖို့အရေးကြီးပါတယ်အဲ့တော့လက်စေးတဲ့နေရာမှာလည်းဒီလိုပါပဲကျမတို့ဆက်ပြာနဲ့ရေနဲ့လက်စေးမှလက်စေးတာမဟုတ်ပါဘူးအခုဖြစ်မှဆိုရှင်ကျမတို့ဟန်ချယ်တွေအများကြီးထွက်နေပြီပေါ့နော်အဲ့လိုဟန်ချယ်လေးနဲ့လက်စေးလိုက်မယ်အစားတောက်စားကနေမှလည်းဟန်ချယ်လေးနဲ့စားပြီးလက်စေးလိုက်ပြီးတော့မှစားတောက်မယ်ဆိုလို့ရှိရင်ဒါကျမတို့ခန္ဓာကိုယ်တော်တော်လေးလေးဟိုကာကွယ်ပြီးသားဖြစ်သွားမှာပါလို့နော်ဒီလိုလေးပြောချင်ပါတယ်နောက်ခုကတော့ပေါ့နော်အကယ်၍များပေါ့နော်လူနာတွေအနေနဲ့တက်နိုင်ခဲ့မယ်ဆိုလို့ရှိရင်ကျမတို့ရမတ်စေးတွေတော့တက်ပြီပေါ့နော်ဒီလိုနှာခေါင်းစည်းလေးတွေတက်ပြီဖို့အရေးကြီးပါတယ်မတ်စေးတွေမဝယ်ဖြစ်ဘူးဆိုလို့ရှိရင်လည်းချောင်းဆိုးတဲ့အခါမှာပဲဖြစ်ဖြစ်ပေါ့နော်အဲ့လိုတွေအချိန်မှာဆိုရှင်ကျမတို့တွေကဒီလိုမျိုးအဝတ်လေးတွေနဲ့ပိတ်ပြီးတော့မှချောင်းဆိုးလို့လည်းရပါတယ
် COVID-19 ရောဂါပိုးကူးဆက်ခံရသူတွေဟာရောဂါလက္ခဏာမပြဘဲလည်းရှိနေနိုင်တာကြောင့် COVID-19 ကိုတန်လျာရှိပြီဆိုရင်သက်ဆိုင်ရာကျန်းမာရေးဌာနတွေကိုဆက်တွေ့ပြီးလမ်းညွှန်ချက်တွေအတိုင်းဆက်လက်လုံဆောင်သွားကြရမှာပါCOVID-19 ရောဂါလက္ခဏာတွေကိုရာသီတုပ်ကွေးရောဂါနဲ့တာမန်အေးမိတာတွေကနေချန်ပြန်အဖြစ်ခွဲခြားကြည့်နိုင်နေဆိုပေမဲ့ဒီချိန်မှာဘလို့အကြောင်းကြောင့်ပဲဖြစ်နာသည်ဖြစ်စေအိမ်မှာနေပြီးတပားသူတွေနဲ့ထိတွေ့ကူးစက်မှုမရှိအောင်တက်နိုင်သမျှကြိုးစားအားထုတ်ဖို့အရေးကြီးပါတယ်ဒီချိန်မှာတုပ်ကွေးဖြစ်နာဗိုင်းရပ်စ်ပိုးတွေကူးစက်မခံရအောင်ကူးစက်နေထိုင်မှုလိုပြီး COVID-19 ကိုတန်လျာရှိခဲ့မယ်ဆိုရင်ဤဆက်ရကျန်းမာရေးဌာနတွေကိုဆက်တွေ့ပြီးလမ်းညွှန်ချက်တွေတိုင်းလိုက်နာလို့ဆောင်တင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါ Blogger Radio သမ ्या အစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မစုမြတ်မော်မှာ online ကနေအလွယ်တကူဝယ်ယူနိုင်တဲ့သွေးပေါင်ချိန်တိုင်းတဲ့ဆက်တော်တော်များများမှန်ကန်မှုမရှိဘူးလို့ Australia နိုင်ငံသုတေသီတွေကလေ့လာတွေ့ရှိခဲ့ပါတယ် Tasmania တက္ကသိုလ်ရဲ့ Manage စေတုတေသနာဌာနကသုတေသီတွေက Amazon နဲ့ eBay online ဈေးကွက်တွေမှာရောင်းတဲ့သွေးပေါင်ချိန်ဆက်အပါအဝင် Australia နိုင်ငံမှာဝယ်လို့ရတဲ့သွေးပေါင်ချိန်ဆက်တွေကိုလေ့လာခဲ့ကြပါတယ်ဆက်အမျိုးအစားပေါင်း1000နီးပါးကိုမှန်မှန်ကန်ကန်တိုင်းတာရဲ့လားလို့အတိအချစစ်ဆေးတိုင်းတာမှုတွေလုပ်ခဲ့ကြတာဖြစ်ပါတယ
် Only in total 7% had been rigorously
ကျွန်တော်တို့အတိအချစမ်းသပ်မှုလုပ်ခဲ့တဲ့အထဲမှာသုံးလို့ရတဲ့အချက်လက်မှန်တယ်လို့ပြောနိုင်တဲ့ဆက်က900ခန့်လုံးပဲရှိပါတယ
် Manage စေတုတေသနာဌာနဒုတိယညွှန်ကြားရေးမှူး James Sherman ပြောပြခဲ့တာပါလက်မောင်းမှာပတ်ပြီးတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောလက်ကဝတ်မှာတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောနိုင်လိုလက်မှာတစ်ချိန်လုံးဝတ်ထားရတဲ့ wearable devices တွေကိုပါတိုင်းတာခဲ့ကြတာမှာအများစုကစိတ်ချလက်ချသုံးလို့ရလောက်အောင်မမှန်ဘူးဆိုတာကိုသူတေသီတွေကတွေးရှိခဲ့ကြပါတယ်။အဲ့လိုမျိုးသွေးပေါင်ချိန်တိုင်းတဲ့ဆက်မျိုးတွေကိုမြန်မာနိုင်ငံမှာလည်းအလီဘာဘာလို online ဈေးကွက်တွေမှာဝယ်လို့ရနေတာပါ။မှန်မှန်ကန်ကန်မပြတဲ့ဆက်တွေကိုအားကိုးနေတဲ့သွေးတိုးရှိသူတွေအတွက်တိတ်ဆိုးရင်ကြာဖြစ်ပါတယ်လို့ပါမောက်ခ James Sherman ကပြောပါတယ်။
If the blood pressure device is inaccurate and it's inaccurately measuring your blood pressure to be low and you've got high blood pressure
သွေးပေါင်ချိန်တိုင်းနဲ့ဆက်ကောင်းကောင်းအလုပ်မလုပ်လို့ကိုကသွေးတိုးနေပေမဲ့သွေးမတိုးဘူးလို့ပြရင်ဒါကတကယ်ပြဿနာကြီးပါတကယ်လို့သွေးတွေအများကြီးတိုးနေတယ်လို့ဆက်ကမှားပြီးတော့ပြရင်လေကိုကမလိုပဲဆေးတွေတောက်ပြီလို့မလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေခံစားရနိုင်ပါတယ်ဒါကသွေးတိုးရောဂါရှင်တွေအတွက်နောက်ထပ်မလိုလားအပ်တဲ့ထိခိုက်မှုတွေဖြစ်ပါတယ်
online ဈေးကွက်ပေါ်မှာသွေးပေါင်ချိန်တိုင်းတဲ့ဆက်မျိုးစုံကိုရောင်းနေကြပေမဲ့ ကိုနေတဲ့နိုင်ငံကအစားအသောက်နဲ့ဆေးဝါးဆန်ရဌာနကစိတ်ချရတယ်လို့အသိအမှတ်ပြုမထားရင်ဝယ်မတုံးသင့်ဘူးလို့လည်းသူကအကြံပေးပါတယ်လူတယောက်ရဲ့ကျန်းမာရေးကိုစစ်ဆေးတဲ့နေရာမှာသွေးပေါင်ချိန်တိုင်းတာကမှန်ကန်ဖို့တိတ်ကိုအရေးကြီးတယ်လို့အမေရိကန်ပြည်ထောင်စုဆန်ဒီယေဂိုမြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမတ်တီတကူကျော်မြင့်ကရှင်းပြပါတယ်
သွေးပေါင်ချိန်အရန်တိုးနေတာတို့အရန်ရော့နေတာတို့မသိရခါကျရင်နှလုံးကအခြေအနေကိုအရန်ဆိုးသွားပြီးတော့မှသူကလိုအပ်တဲ့အချိန်မှာမြင့်မြန်ဆန်ဆန်မကုနိုင်တဲ့အတွက်အဲ့လိုအသက်ပါဆုံးရှုံးနိုင်တဲ့အထိဖြစ်နိုင်တယ်ဖြစ်နိုင်ပြီးတော့နောက်ပြီးတော့ဒီလိုဘယ်လိုပြောမလဲဒီရိုးရိုးအပ်နဲ့ထွင်ရတဲ့ဟာကိုဘာလဲပစိမ့်နဲ့ပေါက်တယ်လို့မျိုးပေါ့နော်အဲ့လိုမျိုးအဲ့လိုဖြစ်ပြီးတော့အဲ့လိုဆိုးရက်ထိကိုရောက်သွားနိုင်တယ်ရိုးရိုးဟာလေးကိုဒီတိုင်းဆေးလေးကိုတစ်နေ့တစ်လုံးတောက်ပြီးတော့ကုလို့ရတဲ့ဟာနဲ့အဲ့လိုပြီးသွားမဲ့ဟာကိုအသက်ပါအဲ့လိုဆုံးရှုံးနိုင်တဲ့အထိဖြစ်သွားနိုင်တယ
်လူတယောက်မှာယောဂရှိမရှိသိနိုင်အောင်လို့သွေးပေါင်တိုက်ရတာဖြစ်တယ်လို့ယောဂချိနေပြီဆိုတာသိရင်လည်းအချိန်မီကုသကြဖို့ဖြစ်ပါတယ်သွေးတိုးယောဂလို့ယောဂရှိနေကြသူတချို့ကအိမ်မှာအလွယ်တကူသုံးလို့ရတဲ့သွေးပေါင်ချိန်တိုက်ဆက်တွေကိုဝယ်ပြီးတော့သုံးကြပါတယ်အဲ့ဒီဆက်တွေအနေနဲ့မှန်ကန်တဲ့အတိုင်းအတာမပြဘူးဆိုရင်ဆိုးဝါးတဲ့ကျန်းမာရေးအကျိုးဆက်တွေဖြစ်သွားနိုင်ပါတယ
်တချို့သွေးတိုးတွေဆိုရင်အလိုမျိုးသူတို့ရဲ့နံပါတ်တွေကိုကြည့်ပြီးတော့မှဆေးရဘယ်လောက်မီလီဂရမ်တောက်ရမယ်ဆိုတာရှိရလေအဲ့လိုရှိရခါကျတော့အဲ့ဒါပိုတောက်ပိုတောက်တဲ့ခါကျတော့ဟိုကနှလုံးခုန်လုံးကပိုပြီးတော့နည်းပိုနည်းပြီးတော့မှအဲ့လိုမူးမေတာတို့ဘာတို့နောက်ပြီးတော့အဲ့ဒီနှလုံးကိုပိုပြီးတော့အရန်ထိသွားနိုင်တယ်ဘာဖြစ်လို့လဲဆိုတော့ဒီဟာကမားရယ်မားရဲ့ဟာကိုသူကပြင်တာပိုပြီးတော့ပြင်တယ်ဆိုတော့ပိုပြီးတော့ဆူသွားပါမယ်အဲ့လိုမျိုးဖြစ်တာ
ဒီမာလေးဟိုအမေရိကန်မှာနောက်တစ်ခုသိကျင်တာကတကယ်လို့ပေါ့နော်အဲ့လိုလူနာတွေကိုအထူးသဖြင့်ဒီခုနပြောလို့ပေါ့သွေးတို့ယောဂါရှိရဲသူတို့သွေးပေါင်ချိန်ကိုပုံမှန်တိုင်းဖို့လိုတဲ့လူနာမျိုးတွေအတွက်ကိုကအိမ်မှာဆက်ဝယ်ထားကျင်တယ်ဆိုလို့ရှိရင်ပေါ့နော်အဲ့ဒါမျိုးဘယ်လိုဆက်တည်းဆိတ်ချရတယ်ဆိုတာမျိုးကဆေးရုံနေဆရာဝန်တွေကဟိုအကြံပြုတာမျိုးကရှိလားရှက်
မရှိဘူးဘာဖြစ်လဲဆိုတော့စက်တရားလည်းအများကြီးဘာလို့အရင်တော့ဆိုရင်တော့အဲ့လိုဟိုအစည်းအုံတွေမှာလာပြီးတော့လာပေးရပါတယ်ရှိရပေါ့နော်အဲ့လိုမျိုးဆိုဆရာကြီးကတုံးကြည့်ပြီးသူတို့ကြိုင်တော့တကယ်ပါဖြစ်တာပေါ့ဒါပေမဲ့နောက်တစ်ခါအခုကဘလို့ပဲလုပ်လဲဆိုတော့အဲ့လိုဆရာဝန်ကြီးကအရန်ကိုမားတဲ့ဟာတွေမရအောင်ဘလို့လုပ်ရမယ်လို့ပဲပြောတယ်ဘလို့ပြောမလဲအဲ့လို guideline တွေပဲလို့ပေးလိုက်တာပေါ့သူတို့ပြောတာတော့ဘလို့ပြောမလဲမရဲအဲ့လိုဟိုကချိန်တဲ့ခါကျရင်အမြဲတမ်းမလုပ်ရအောင်လို့ဆို exercise တွေပါရင်မလုပ်ထားနဲ့အေးစစ်ထားရင်အဲ့လိုမျိုးအရန်စားရတောက်ထားရင်မလုပ်ထားဘူးပေါ့နော်နောက်ပြီးတော့စိတ်ကိုအေးထားပြီးနောက်တစ်ခါကြောက်လေဒီလားတချို့လူတွေကတကယ်အဲ့လိုတိုင်းတဲ့ခါကျရင်အရန်ကိုဟိုဖြစ်တာရှိရလေအဲ့လိုကြောက်ပြီးတော့အရန်မြင့်လာရှင်မြင့်တဲ့ခါကျတော့သူတို့တခုအေးနောက်တစ်ခုပြောရတာကျတော့ဗာလဲဆိုတော့အဲ့လို happy top ပေါ့ပျော်တဲ့ဟာလေးကိုတွေးပြီးရင်တချို့နည်းနည်းအသက်ကြီးရဲ့ဟိုဟာဖိုးပွားကြီးဆိုသူတို့ရဲ့ကလေးတောင်စဉ်းစားပေါ့နော်အဲ့လိုမျိုးဆိုတကယ်အဲ့လိုပြောပြီးလောက်သွားရင်ဆိုရင်မရအသွေးတုံရပေါ့နော်ပိုလဲတိကျတဲ့ဟာကိုရတယ်ပြီးနောက်တစ်ခုကဆိုခဏခဏတိုင်းခဏခဏတိုင်းဆိုခဏအဲ့လိုနားပြီးရင်တိုင်းအဲ့လိုရက်ပြီးရင်တိုင်းပြောင်းပြီးတိုင်းပေါ့နော်အဲ့လိုပြောင်းပြီးတိုင်းပြီးမှကြည့်မှအဲ့ဟာတွေအကုန်လုံးကအကုန်မိဘတူရယ်ဆိုမှယုံအဲ့လိုတခြားအဲ့လိုမျိုးအများကြီးဟိုဘက်နဲ့ဒီဘက်နဲ့အဲ့လိုအရန်กว่านี่မယုံနဲ့ပေါ့အဲ့လိုမျိုးပဲပြောလို့ရမှာ
အမေရိကန်ပြည်ထောင်စုဆန်ဒီယေဂိုမြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမှတ်တည်တခုကျော်မြင့်ဖြစ်ပါတယ်သူပြောသလိုဆိုရင်အိမ်မှာဆက်လေးတွေဝယ်ပြီးသွေးပေါင်ချိန်တိုင်းကြတဲ့သူတွေအနေနဲ့တစ်ချိန်မကတိုင်းပြီးတော့အဖြေတွေကိုစမ်းစစ်တင်ပါတယ်ဩစတြေးလျနိုင်ငံမှာတော့ Tasmania တက္ကသိုလ် Managed ဆေးသုတေသနဌာန website မှာသွေးပေါင်ချိန်ဇက်ကအသေးအချစစ်ဆေးထားပြီးစိတ်ချရတဲ့ဆက်ဟုတ်မဟုတ်ဆိုတာကိုသိရအောင်လုပ်ပေးထားပါတယ်။ Australia နိုင်ငံအပြင် American, Britain, Germany, Canada, Japan နဲ့ Iceland နိုင်ငံတွေမှာစိတ်ချရတဲ့ဆက်မျိုးတွေကဘာတွေလဲဆိုတာကိုအဲ့ဒီမှာစစ်ကြည့်လို့ရပါတယ်။လိပ်စာက manes.udas.edu.au ဖြစ်ပါတယ်။ menzies.udas.edu.au ဖြစ်ပါတယ်ရှင်။ကျွန်မစုမြတ်ပါမှာ။
မရီဒန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အာရှအတွက်အကျိုးရှိရင်အမေရိကန်ပြည်ထောင်စုအတွက်လည်းအကျိုးများတယ်လို့အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အာရှဖြူရိုဆိုင်ရာအခြေခံဒုလက်ထအုပ်ချုပ်ရေးမှု Gloria Steele ကပြောကြားထားပါတယ်။အာရှအပေါ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ရည်မှန်ချက်ကတော့အာရှမှာတာယာဝါပြောရေးလွတ်လပ်ပွင့်လင်းမြင့်သာမှုရှိရေးနဲ့ကိုအားကိုကိုနိုင်ရေးတို့အတွက်ပံ့ပိုးကူညီသွားဖို့ဖြစ်ပါတယ်လို့လက်တလောမင်းမြန်မကန်တစ်ခုမှာမစ်စတီးကရှင်းပြခဲ့ပါတယ်
ဗီယက်နမ်နိုင်ငံကစီးပွားရေးလုပ်ငန်းတွေပိုပြီးပွင့်လင်းမြင့်တာမှုရှိရေးအဆင်ပြေလွယ်ကူစေရေးအတွက် USAID ကအောက်အောင်မြင်မြင်လှုပ်ပေးနိုင်ခဲ့တယ်လို့သူကပြောပါတယ်
Vietnam is now one of the highest growing countries from an economic perspective in the region.
အရှေ့ဒေသတွေမှာစီးပွားရေးရှုထောင့်မှာကြည့်မယ်ဆိုရင်ဗီယက်နမ်ဟာအတိုးတက်ဆုံးနိုင်ငံတစ်ခုဖြစ်နေပါပြီ။ World Economic Forum ရဲ့စီးပွားရေးရှင်ပြိုင်နိုင်မှုသတ်မှတ်ချက်တွေအတိုင်းဒေသတွေမှာအများဆုံးဆွမ်းဆောင်နိုင်တဲ့နိုင်ငံတစ်ခုဖြစ်လဲလွတ်ပြောင်းနိုင်ခဲ့ပါတယ်။အဲ့လိုလုပ်နိုင်တဲ့အတွက်ဗီယက်နမ်ပြည်သူတွေရဲ့ဘဝနေထိုင်မှုတွေတိတိတသာတိုးတက်လာခဲ့ကြလို့ American အတွက်လည်းဈေးကွက်အခွင့်အလမ်းတွေရှိလာခဲ့ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာဆိုရင်လေစွမ်းအင်ကန်တာတိုးတက်ရေးအတွက် USAID ကအဓိကနေရာကနေဆောင်ရွက်ခဲ့တယ်လို့အာရှဘျူရိုဆိုင်ရာအခြေခံဒုလက်ထအုပ်ချုပ်ရေးမူစတီယိုကပြောပါတယ
် We have been working with Indonesia particularly in the energy sector
အင်ဒိုနီးရှားစွမ်းအင်ကန်တာတိုးတက်ခင်မိဖို့အပြောင်းလဲပြီးအများကြီးဖြစ်စီခဲ့တဲ့မူဝါဒတွေပေါ်ပေါက်လာအောင် USAID ကအင်ဒိုနီးရှားနိုင်ငံနဲ့အဓိကပူးပေါင်းဆောင်ရွက်ခဲ့ပါတယ်ဒါကလေဒေသရင်းရင်းနှီးမြှုပ်နှံသူတွေအတွက်တည်းမဟုတ်ဘဲနဲ့ American ရင်းနှီးမြှုပ်နှံသူတွေအတွက်ပါရင်းနှီးဖို့ကောင်းတဲ့နေရာတစ်ခုဖြစ်လာစေခဲ့ပါတယ်
အာရှနိုင်ငံတွေအနေနဲ့စီးပွားရေးမှာကိုအားကိုကိုရှေးရှေးတည်ထောင်နိုင်အောင်လို့ပုဂ္ဂလိကကဏ္ဍတွေမှာရင်းနှီးမြှုပ်နှံလာကြစေမယ့်အခြေအနေတွေကို USAID ကဆက်လက်ဖန်တီးပေးနေပါတယ်။ပုဂ္ဂလိကကဏ္ဍတွေမှာအစိုးရပံ့ပိုးတဲ့မူဝါဒတွေပုဂ္ဂလိကလုပ်ငန်းတွေအားလုံးညီညီမျှမျှရှင်ပြိုင်တိုးတက်နိုင်မဲ့မူဝါဒတွေချမှတ်ရေးအတွက် USAID အနေနဲ့အစိုးရတွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့ USAID ရဲ့အာရှဘျူရိုဆိုင်ရာအခြေခံဒုလက်ထအုပ်ချုပ်ရေးမှူး Gloria Steele ကပြောကြားခဲ့ပါတယ
်။ American စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။နှက်ချက်ပြီးလို့ရင် Editorials VOA Washington DC 20237 USA ကိုစိုက်သားပေးပို့နိုင်ပါတယ်။www.voanews.com/editorials ကိုလည်းအီးမေးလ်နဲ့ပေးပို့နိုင်တယ်လို့2026193343ကိုလည်းဖက်စတင်ပေးပို့နိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါဗရန်ရှိုကစတင်ဖြစ်ပွားချိန်ကစပြီးကမ္ဘာတလောဒီယောဂကုသမှုအားလုံးရဲ့ထက်ဝက်ကျော်ဟာဂျူလာထဲမှာဖြစ်ပွားခဲ့တာကိုကြည့်ရင်ဒီကယောဂအရှင်မြင့်နေတာကိုပြနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ် WHO ကြီးကတက်ထရစ်ဂေဘရီယယ်ဆက်ကဒီယောဂဖြစ်ပွားမှုအားလုံးရဲ့60ရာခိုင်နှုန်းဟာပြီးခဲ့တဲ့လထဲမှာပဲဖြစ်ပွားခဲ့ကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာနေ့စဉ်လိုလိုတနေ့ကိုနောက်ထပ်အကူဆက်ခံရသူပေါင်း 36,000 ကျော်ရှိနေတာကြောင့်ဒီကယောဂနဲ့ပတ်သက်တဲ့ချင်းကပ်လှုပ်ဆောင်မှုတွေကိုအပြည့်အဝဆောင်ရွက်မှသာထိရောက်မှုရှိမယ်လို့လည်းသတိပေးပါတယ်။ COVID-19 ကာယောဂတုံ့ပြန်ရေးအတွက်အထောက်အကူဖြစ်အောင်ကမ္ဘာတလောအပြည့်ခန့်ရက်စဲကြဖို့ကုလသမဂ္ဂအကြီးအကဲချုပ်အန်တိုနီယိုဂူတရက်စ်ပန်ကြားမှုရက်ပေါင်း100ပြည့်ခဲ့တဲ့နောက်မှာဗိုလ်တော်ဘူးနေကကုလသမဂ္ဂလုံခြုံရေးကောင်စီမှအင်အားကြီးနှစ်နိုင်ငံရဲ့ကန့်ကွက်မှုတွေကိုကြော်လွှားပြီးတခဲနဲ့အတည်ပြုနိုင်နေဖြစ်ပါတယ်။အခုလိုဆုံးဖြတ်ချက်ချနိုင်တာကိုကြည့်ရင်အထူးသဖြင့်ဒီကာယောဂကိုရင်ဆိုင်ရမှာမတူကွဲပြားမှုတွေကိုကျော်လွှားနိုင်ရဆိုတာပြသနေကြောင်းလုံခြုံရေးကောင်စီရဲ့အလှည့်ကျသဘာဝပတိကုလသမဂ္ဂဆိုင်ရာဂျာမနီတမ္မတ်ကြီးကပြောပါတယ်။အင်ဒိုနီးရှားနိုင်ငံအာချက်ပြည်နယ်ကမ်းခြေတစ်ခုကိုဂျူလ24ရက်ကဆက်လီနဲ့ရောက်လာတဲ့ရွန်ဂျာဒုက္ခသည်69ဦးကိုလူသားချင်းစာနာထောက်ထားမှုအရယာယီလက်ခံဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးသူတို့ရဲ့နေရင်းကိုပြန်ပို့ဖို့ဦးစားပေးပြီးလှုပ်ဆောင်သွားမယ်လို့အင်ဒိုနီးရှားနိုင်ငံကပြောပါတယ်။ရုပ်တံကနေတဆင့်ပြုတ်လုပ်တဲ့အာဆီယံနဲ့ဩစတြေးလျနိုင်ငံဝင်ကြီးအဆင့်အထူးစီဝေးကျင်းပခြင်းမှာအင်ဒိုနီးရှားနိုင်ငံခြားရေးဝင်ကြီးရက်နိုမာဆူဒီကအခုလိုပြောကြားလိုက်တာပါ။ရွန်ဂျာဒုက္ခသည်တွေမိမိနေရက်ကိုမိမိဆန္ဒအလျောက်ပြန်နိုင်ဖို့အင်ဒိုနီးရှားကပထမဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းနဲ့ဒီဒုက္ခသည်တွေအရေးကိုညှိနှိုင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဗြိတိန်နိုင်ငံထဲမှာအခြေချနေထိုင်ခွင့်ရရှိမဲ့ဟောင်ကောင်ပြည်သူဦးရေကို3တန်းအထိတိုးမြှင့်ပေးသွားမယ်လို့ဗြိတိန်ကဗိုလ်တော်ဘူးနေမှာပြောပါတယ်။ဒီချေချနေထိုင်ခွင့်ကနေတဆင့်ဟောင်ကောင်သားတွေဗြိတိန်နိုင်ငံသားခရင်ခွင့်အလားလာလည်းရှိပါတယ်။ချေစပရင်းနေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.